Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရဲ့2022ခုနှစ်ဩဂုတ်လ31ရက်အင်္ဂါနေ့နဲ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။ Line to Meter 24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေနှစ်ပေါင်း20ကြာရှိနေမှုကအဆုံးသတ်သွားပါပြီ။တာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်တနင်္လာနေ့မှာ WHO ကစီဝါအကူအညီတွေပေးပို့နိုင်ခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်အစ္စမဲလ်ဆာဘရီဟာကိုဗစ်ပိုးရှိသူနဲ့ထိတွေ့ဆက်ဆံခဲ့တဲ့အတွက်သူ့အစိုးရဘက်ကကြမ်းတက်စာကျင်းစုပွဲကိုမတက်အောင်နိုင်ခဲ့ပါဘူး။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ချင်တယ်
။ကောင်းပါပြီရှင်။လူမျိုးတုံးတက်ပြတ်မှုဆွဲချက်ကို ICJ နိုင်ငံတကာတရားရုံးမှာဆက်လက်ရင်ဆိုင်ဖို့စစ်ကောင်စီပြင်ဆင်နေတာဘာကြောင့်ပါလဲ
။သူတို့လူချင်းတာကဒီကတော့လက်ခံလို့ဆိုရင်သူတို့ရဲ့တရားမဝင်တဲ့ဖိအစုရကိုကပကတရားမပြုမယ်လို့ဖြစ်သွားမယ်။
ဒါကတော့ American အခြေစိုက် Arakan Rohingya Union ခေါင်းဆောင် Dr. Waka Uting က VOA ကိုပြောသားတာပါဆက်သွယ်မေးမြန်းခန်းအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်တခါကလေးမျိုးတောင်ပိုင်းမှာစစ်ကောင်စီနဲ့ PDF တို့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုလည်းကြားကြရမှာပါနောက်ပိုင်းမှာတော့စီးပွားရေးကဏ္ဍ blogger ပြောသမျှစတဲ့အစီအစဉ်တွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကို Dr. Kim မျိုးသက်နဲ့ကိုစော်မိုးကျော်တို့ကတင်ဆက်မှာပါရှင်
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေနှစ်ပေါင်း20ကြာရှိနေမှုဟာပြီးဆုံးသွားပြီဖြစ်ပါတယ်။ဩဂုတ်လ31ရက်နေ့မှာကာဘူးနိုင်ငံတကာလေဆိပ်ကနေနောက်ဆုံးအမေရိကန်လေယာဉ်တွေထွက်ခွာသွားပြီလို့တာလီဘန်အကြီးတန်းအရာရှိကြီးသူက VOA ကိုပြောပါတယ်။အမေရိကန်စစ်တပ်သမိုင်းမှာအကြီးမားဆုံးလေကြောင်းနဲ့ကယ်ထုတ်ရတဲ့လုပ်ငန်းဖြစ်နေတတ်မှတ်တဲ့အာဖဂန်ကလူတွေကိုကယ်ထုတ်မှုဟာအဆုံးသတ်သွားပြီဖြစ်ပေမဲ့ကာဘူးကအမေရိကန်တွေနဲ့တာလီဘန်ရန်ကြောက်တဲ့အာဖဂန်တွေကယ်ထုတ်ရေးအတွက်ဆက်ပြီးတော့အကူအညီပေးမယ်လို့သမရအင်ဗျူကရောပန်ဒဂန်စစ်ဌာနချုပ်ကပါကတိပေးပါတယ်။ပူတရဲစေဦးစီးချုပ်များရဲ့ဒေသရင်းလုပ်ငန်းများဆိုင်ရာဒုတိယအကြီးအကဲကြီးတဲ့ဗိုလ်ချုပ်ဝီလျံဟန့်ကတော့ထွက်ခွာခြင်းသူအလုံးကိုခေါ်ထုတ်ဖို့ဆက်လုပ်နိုင်စွမ်းရှိတယ်လို့ပြောပါတယ်။အာဖဂန်မှာတာလီဘန်တွေထိန်းချုပ်ခဲ့တဲ့ဩဂုတ်လအစောပိုင်းကတည်းကတနင်္လာနေ့အထိဆိုလူပေါင်း 13,600 ကိုကယ်ထုတ်နိုင်ခဲ့တယ်လို့သမရအင်ဗျူနဲ့ပန်ဒဂန်ကပြောပါတယ်။တနင်္လာနေ့မှာအမေရိကန်6,000လောက်အာဖဂန်ကထွက်ခွာခဲ့ပေမဲ့တချို့ကျန်နေသေးတာဖြစ်ပြီးဒီအမေရိကန်နိုင်ငံသားတွေကိုကယ်ထုတ်ဖို့ဆက်လုပ်မယ်လို့သမရအင်ဖြူပြောခွင့်ရဂျန်ဆာကီကသတင်းတောက်တွေကိုပြောပါတယ်။ကာဘူးလေဆိပ်ကိုအာဖဂန်အခြေစိုက် IS တွေးချောက်တွေကရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာဖြစ်ပြီးအာဖဂန်ကနေအမေရိကန်တပ်တွေနောက်ဆုံးထွက်ခွာတဲ့အချိန်ဟာအန္တရာယ်သိပ်ကြီးတယ်လို့သမရအင်ဖြူကရောပန်ဒဂန်စစ်ဌာနချုပ်ကပြောပါတယ
်။အာဖဂန်နစ္စတန်ကိုတာလီဘန်တွေသိမ်းပြီးနောက်ပြီးခဲ့တဲ့တနင်္လာနေ့ကပထမဆုံးအကြိမ်ဖြစ်အဓိကလိုအပ်နေတဲ့ဆေးဝါးနဲ့ကျန်းမာရေးအထောက်ပံ့ပစ္စည်းတွေကိုပေးနိုင်ခဲ့ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒီအထောက်ပံ့ပစ္စည်းတွေကိုပါကစ္စတန်လေယာဉ်တွေနဲ့ကူညီသက်ဆောင်ပေးခဲ့တာပါ။ UAE နိုင်ငံဒူဘိုင်းမြို့တော်ကနေအာဖဂန်နိုင်ငံမြောက်ပိုင်းမဆာအီရှရစ်မြို့ကိုတိုက်ရိုက်သက်ဆောင်လာခဲ့တာဖြစ်ပြီးပြည်နယ်29ခုမှာရှိတဲ့ဆေးရုံဆေးပေကန်စတဲ့ကျန်းမာရေးဌာနတွေကိုချက်ချင်းဝင်ငှပေးခဲ့တယ်လို့WHO ကထင်ရှားထုတ်ပြန်ပါတယ်။အပြင်းအထန်နှီးလန်းတွေကိုရှာဖွေခဲ့ပြီးတဲ့နောက်အခုဆိုရင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကျန်းမာရေးဆိုင်ရာကူညီဆောက်ပံ့ထောက်ပံ့မှုတွေကိုဆက်လက်ဆောင်ရွက်သွားနိုင်တော့မှာဖြစ်ကြောင်းကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ရဲ့အရှေ့အလယ်ပိုင်းဆိုင်ရာဒေသအကြီးအကဲဒေါက်တာ MN Hamadari ကပြောဆိုပါတယ်။တလင်းနာနေကရောက်ရှိလာတဲ့လေယာဉ်ဟာပါကစ္စတန်လေကြောင်းလိုင်း PIA လေယာဉ်က3စင်းနဲ့ပေးပို့ဖို့စီစဉ်ထားတဲ့အထက်ကပထမဆုံးရောက်လာတာဖြစ်ပါတယ်အာဖဂန်အတွက်လူသားချင်းဆိုင်ရာအထောက်ပံ့တွေအရေးပေါ်လိုအပ်နေတဲ့အတွက်ကမ္ဘာကြီးကအရေးယူဆောင်ရွက်ဖို့ WHO ကတိုက်တွန်းထားပါတယ်အာဖဂန်မှာပဋိပက္ခတွေပြင်းထန်လာတဲ့အတွက်ကလေးတွေဟာအရင်ကထက်ပိုပြီးအခက်အခဲအန္တရာယ်တွေနဲ့ကြုံနိုင်တယ်လို့ UNICEF ကလေးများရံမုံငွေအဖွဲ့ကလည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကထုတ်ပြန်ထားပါတယ
်အစ္စရေးကာကွယ်ဝန်ကြီးဘန်နီကန့်စ်နဲ့ပါလက်စတိုင်းသမ္မတမာမုဒ်အဘတ်စ်တို့တနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါဟာနှစ်ပေါင်းများစွာအတွင်းနှစ်နိုင်ငံအဆင့်နဲ့ခေါင်းဆောင်တွေပထမဆုံးတွေ့ဆုံတာပါ။ပ ပါလက်စတိုင်းသမ္မတမမတ်အဘတ်စ်နဲ့အစ္စရေးခေါင်းဆောင်တွေကြားဆက်ဆံရေးဟာလုံးဝနှိပါးရပ်သွားတော့မလို့ဖြစ်နေပေမဲ့ဒီအစည်းအဝေးရဲ့ဆက်ဆံရေးလမ်းကြောင်းတွေပြန်ပြီးတော့ပြောင်းလဲလာနိုင်ခြေရှိတဲ့သဘောလည်းဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဟန်ဘင်ဂျမင်နန်တန်ယာဟူးလက်ထက်မှာပါလက်စတိုင်းတို့အပေါ်တင်းမာတဲ့မူဝါဒတွေချမှတ်ခဲ့တဲ့အတွက်ဒီကာလတစ်လျှောက်လုံးနှစ်ဖက်ဆက်ဆံရေးတွေမပြေမလည်ဖြစ်ခဲ့ရတာပါ။ American သမ္မတဟန်ဒေါ်နယ်ထရမ့်ကလည်းအစ္စရေးဝန်ကြီးချုပ်ဟန်နန်တန်ယာဟူးရဲ့ပါလက်စတိုင်းဆိုင်ရာမူဝါဒတွေကိုထောက်ခံတယ်လို့ American တန်ယုံကိုတယ်လီဗစ်မြို့ကနေဂျေရုရှလင်မြို့စီကိုပြောင်းရွှေ့ဖွင့်နေခဲ့ပါတယ်။အဲဒီနှစ်တွေအတွင်းပါလက်စတိုင်းသမ္မတအဘတ်စ်က American ပြည်တော်စုနယ်ရောအစ္စရေးနယ်ပါဆက်ဆံရေးတွေရပ်တန့်ထားခဲ့တာဖြစ်ပါတယ်။သမ္မတအဘတ်စ်ကငင်းချင်းဆွေးနွေးပွဲလုပ်ဖို့အတွက်စိတ်ချရတဲ့သူမဟုတ်ဘူးလို့ဝန်ကြီးချုပ်ဟာနန္ဒယဟူးကအချင်းချင်းပြောဆိုခဲ့တာပါ။အစ္စရေးဝန်ကြီးချုပ်တဲ့ Naftali Bennett နဲ့ American သမ္မတ Joe Biden တို့သမ္မတအင်ဂျီမာတွေ့ဆုံပြီးမကြာခင်မှာပဲအခုလိုအစ္စရေးပါလက်စတိုင်းထိပ်တန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးမှုပေါ်ပေါက်လာတာဖြစ်ပါတယ်
။ပြီးခဲ့တဲ့တနင်္လာနေ့က Ida လို့အမည်ရတဲ့ Hurricane မုန်တိုင်း American ပြည်တော်စုတောင်ပိုင်းပြည်နယ်တချို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူတူးသေဆုံးပြီးပျက်စီးမှုတွေအတော်ကလေးဖြစ်ခဲ့ပါတယ်။ဒီမုန်တိုင်းအခြေအနေနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကတော့အခုလိုပြောဆိုပါတယ်
။ The people of Louisiana and Mississippi are resilient and but it's in moments like these
Louisiana နဲ့ Mississippi ပြည်တွေကပြည်သူတွေဟာမုန်တိုင်းတံကိုတွန်းလှန်နိုင်စွမ်းရှိပါတယ်။ဒါပေမဲ့ဒီနေရာမှာပြည်သူတွေရဲ့လိုအပ်ချက်တွေအစိုးရအနေနဲ့တေချာအောင်ပြင်ဆင်ထားမယ်တေချာတုံ့ပြန်ဆောင်ရွက်မယ်ဆိုရင်တော့အစိုးရရဲ့လှုပ်ဆောင်နိုင်စွမ်းကိုတကယ်တွေ့မြင်ရမှာပါဒါဟာကျွန်တော်တို့အစိုးရရဲ့တာဝန်ပါကျွန်တော်တို့အတူလက်တွဲလှုပ်ဆောင်မယ်ဆိုရင်ဖြစ်နိုင်ပါတယ်မုန်တိုင်းတန်ခံရမှုကနေပြန်လဲကောင်းမွန်လာတဲ့အထိဒီမက္ကဆီကိုပင်လယ်ကွေ့ကပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကလေပြင်းများတိုက်ခတ်ပြီးမိုးတီးတန့်စွာရွာသွန်းခဲ့တဲ့အတွက်ရေကြီးရေလျှံမှုတွေဖြစ်ခဲ့ပြီးလျှက်စစ်မီးများလည်းပြတ်တောက်သွားပါတယ်တစ်ပင်အကျိုးဆရေးကြောင်လူတူတေဆုံးခဲ့ပြီးရှာဖွေရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေပြီးတေဆုံးသူအရေအတွက်ဟာတိုးလာနိုင်တယ်လို့ပြည်내အုပ်ချုပ်ရေးမှူးဂျွန်ဘက်အက်ဒဝန်ကပြောဆိုပါတယ်မုန်တိုင်းတိုင်းကြောင့်အပြက်အစီးအပိုင်းအစတွေပြန့်ကျက်နေပြီးဓာတ်ကြိုးတွေတစ်ကိုင်းတွေဟာကျိုးကျနေပါတယ်ဒါကြောင့်မုန်တိုင်းအပြင်းထန်ထိတဲ့နေရာတွေကိုသွားဖို့အနည်းငယ်ကြံ့ကြာခဲ့တယ်လို့အုပ်ချုပ်ရေးမှူးကဆိုပါတယ်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ51 kHz 5895နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဒေါန်ဆန်းစုကြည်ကိုအမှုကိစ္စတွေတိုင်ပင်ရေးအတွက်တွစ်ဆောင်ခွင့်ရဖို့ဇဘူတိရီရဲမှုစီမှာဩဂုတ်လ29ရက်နေ့ကတင်ပြထားတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဥက္ကမောင်စောက VOA ကိုပြောပါတယ်
။မင်းညာကျော်ရင်းနဲ့ဆက်ပေါ်ပေးနေကြဟိုအပင်လေရေးတင်တာအေဒေါန်ဆန်းစုကြည်တင်တင်ထားတဲ့ရဲ့ရာရှိတဲ့ဆက်ပေါ်ပြီးလားဒါဇဘူတိရီမျိုးနဲ့ရစ်တာပြောင်းပြီးဥစီဦးကျွန်တော်တို့သာသွားပြီးတင်ပါတယ်ကျွန်တော်လည်းပို့ထုတ်ပေးဖို့ဒီအချက်ကိုတင်ပြပါမယ်လို့ပြောပါမယ
်စစ်ကောင်စီကတရားဆက်ဆူထားတဲ့အမှုတွေအတွက်တပတ်ကိုနှစ်ကြိမ်ရုံးထုတ်ဆစ်ဆင်းနေရကနေကိုဗစ်ရောဂါထိန်းချုပ်ဖို့ဆိုပြီးပိတ်တဲ့ရုံးပိတ်ရက်တွေကြောင့်ရုံးကျင်းတွေကိုရပ်ထားရပါတယ်ဒေါန်ဆန်းစုကြည်ရှေ့နေတွေနဲ့တွေ့ခွင့်မရတာတလာခွဲကြော်နေပြီဖြစ်ပြီးသူမရဲ့ကျန်းမာရေးအခြေအနေကိုလည်းတေးတေးချာချာမသိရဘူးလို့ဦးခင်မောင်စောကပြောပါတယ်တနင်္လာအင်္ဂါနေ့တိုင်းနေပြည်တော်မှာဖြစ်နေတဲ့ကနူးအမှုတွေကိုတော့လာမယ့်စက်တင်ဘာ6ရက်နဲ့9ရက်တွေမှာပြန်ပြီးကြားနာဖို့စစ်အုပ်ချုပ်ရေးကောင်စီဘက်ကရုံးချင်းပေးထားပေမဲ့ရုံးပိတ်ရက်တွေထပ်တိုးပိတ်မယ်ဆိုရင်ရုံးချင်းရက်ထပ်ပေးတာမျိုးကြုံရနိုင်ပါတယ်။တမရဥဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်ကိုမကြသေးခင်ကမှအဂရိမှုနဲ့ထပ်ပြီးတရားဆက်ဆိုထားတာလည်းရှိပါတယ်။ဒေါန်ဆန်းစုကြည်ကအဂရိလိုက်စားမှုဆက်သွယ်ဥပဒေတဘာဝဘေးအန္တရာယ်စီမံခန့်ခွဲဆိုင်ရာဥပဒေအစိုးရလှည့်ဝှက်ချက်အဲ့ဥပဒေအပအဝင်စုစုပေါင်းအမှုဆယ်မှုကိုရင်ဆိုင်နေရတာဖြစ်ပါတယ်
အိန္ဒိယနိုင်ငံမှာ COVID-19 ကာကွယ်ဆေးကိုတိုးမြှင့်ထုတ်လုပ်နေပါတယ်။သူလူဦးရေရဲ့ထက်ဝက်ကျော်အရွယ်ရောက်ပြီးသူတွေကို COVID ကာကွယ်ဆေးထိုးပြီးပြီဖြစ်တဲ့အတွက်လာမယ့်လအနည်းငယ်အတွင်းကာကွယ်ဆေးတင်ပို့ရောင်းချမှုပြန်လည်မြင့်တက်လာနိုင်ပြီးနောက်နှစ်ဆန်းပိုင်းမှာတော့အတော်ကလေးပြန်လည်မြင့်တက်လာနိုင်တယ်လို့မျှော်လင့်နေကြပါတယ်။နိုင်ငံပေါင်း100,000,000ကို COVID ကာကွယ်ဆေးအလုံးရေ66သန်းကျော်လှူဒါန်းခြင်းရောင်းချခြင်းများပြုလုပ်ပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလအတွင်းမှာကာကွယ်ဆေးတင်ပို့မှုကိုရပ်ဆိုင်းခဲ့ပါတယ်။ပြည်တွင်းကူးစက်ပြန့်ပွားမှုမြင့်တက်လာတဲ့အတွက်ပြည်တွင်းကသာဦးစားပေးလှုပ်ဆောင်ခဲ့ပါတယ်။ ကမ္ဘာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့အိန္ဒိယနိုင်ငံရဲ့ကာကွယ်ဆေးတွေကိုအားထားနေရတဲ့အာဖရိကနိုင်ငံတွေကတော့ကိုဗစ်ကာကွယ်ဆေးရောင်းချမှုပြန်လည်မြင့်တက်လာဖို့မျှော်လင့်နေကြပါတယ
်။မလေးရှားဝန်ကြီးချုပ်အသစ်အစ်စမဲလ်ဆာဘရီယာကုဘာကိုရိုနာဗိုင်းရပ်စ်ပိုးရှိသူနဲ့ထိတွေ့မှုရှိခဲ့တဲ့အတွက်တီးခြားခွဲနေရတာကြောင့်သူ့ရဲ့ကက်ဘိနက်ဝန်ကြီးများချန်းသစ္စာဂျင်းဆူဝဲကိုကိုယ်တိုင်မတက်ရောက်နိုင်ဘူးလို့ဝန်ကြီးချုပ်ယုံကပြောပါတယ်။အရင်အစိုးရနှုတ်ထွက်ခဲ့တဲ့နောက်သတင်းနှစ်ပတ်ကြာမှာအစိုးရတစ်အဖွဲ့ကနန်းတော်မှာဘရင်ရှိမောက်ကျန်းတစ္ဆာချင်းဆိုခဲ့ကြတာဖြစ်ပါတယ်။ဒီလဆန်းမှာဝန်ကြီးချုပ်အသစ်ဖြစ်တဲ့ကျန်းတစ္ဆာချင်းဆိုခဲ့တဲ့အစ်စမဲလ်ဆာဘရီကတော့ဒီခန္ဓာကိုမတက်ရောက်နိုင်ခဲ့ဘူးလို့ဝန်ကြီးချုပ်ယုံကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဝန်ကြီးချုပ်အစ်စမဲလ်ဆာဘရီဟာအင်ကာနဲ့ကျင်းပမဲ့မလေးရှားအမျိုးသားနဲ့ခန္ဓာကိုလည်းအွန်လိုင်းကပဲတက်ရောက်ဖို့ရှိပါတယ်။အရင်အစိုးရအဖွဲ့ဝန်ကြီးအများစုပါဝင်တဲ့အစိုးရတစ်အဖွဲ့ကတော့ကိုဗစ် -19 ကာယရောဂါဆိုင်ရာနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်အဝေးပန်းခံနေရတဲ့အရင်အစိုးရထက်ပိုးပြီးကောင်းအောင်မလုပ်နိုင်ပါကိုစိုးရိမ်လာကြတာပါကိုဗစ်ကာယရောဂါဆိုင်ရာအစိုးရရဲ့ကင်ကြွယ်ပုံကိုလူလူမကျေနပ်မှုတွေတိုးလာနေချိန်မှာအရင်ဝန်ကြီးချုပ်မိုဟေဂျင်ရာဆင်အတွက်လွှတ်တော်မှအမတ်အများစုနေရာဆုံးခဲ့ရပြီးသူနှုတ်ထွက်သွားချိန်မှာဘရင်ကအစ်စမဲလ်ဆာဘရီကိုအသိခံရလိုက်တာဖြစ်ပါတယ်မလေးရှားနိုင်ငံမှာကူးစက်များဒယ်လ်တာမျိုးကွဲကိုဗစ်ကာယရောဂါပိုးပြင်းပြင်းထန်ထန်ခံစားနေရပြီးမကြာခင်သတင်းပတ်တွေတွင်တရက်ကိုလူပေါင်း 2,000 လောက်ကူးစက်ခံရပြီးရာနဲ့ချီသေဆုံးနေတာဖြစ်ပါတယ်
တရုတ်ပြည်မှာအသက်18နှစ်အောက်ဆယ်ကျော်သက်ကလေးတွေကိုကွန်ပျူတာဂိမ်းကစားတဲ့အချိန်ကိုတပတ်ကို3နာရီပဲကစားရမယ်လို့အာဏာပိုင်တွေကတိုးမြင့်ကန့်သတ်လိုက်ပါတယ်။တရုတ်အစိုးရရဲ့အမျိုးသားစာနယ်ဇင်းဦးစီးဌာန NPPA ကစီမင်းထုတ်ပြန်လိုက်တာပါ။ဒီဌာနဟာတရုတ်ပြည်မှာရှိတဲ့ကွန်ပျူတာဂိမ်းဈေးကွက်ကိုစောင့်ကြည့်ထိန်းချုပ်တဲ့ဌာနလည်းဖြစ်ပါတယ်။အချိန်3နာရီပဲကစားရမယ်လို့သတ်မှတ်ရုံနဲ့မကဘဲတောက်ကြစနေတနင်္ဂနွေနေ့စတဲ့အားလိုက်ရက်တွေမှာည7နာရီကနေ9နာရီအထိပဲတရက်ကို1နာရီပဲကစားရမယ်လို့သတ်မှတ်လိုက်တာပါဥပဒေအစ်စ်ကိုလိုင်းနာအောင်လုပ်ဖို့ဗီဒီယိုဂိမ်းကုမ္ပဏီတွေအနေနဲ့အသုံးပြုသူတွေကိုနာမည်ရင်းနေနဲ့အကောင့်အမှန်တွေအတိုင်းသာလက်ခံရမှာဖြစ်ပါတယ်အသုံးပြုသူအနေနဲ့သတ်မှတ်ထားတဲ့အချိန်ပြည့်သွားပါကွန်ပျူတာဂိမ်းဟာသူ့အလိုလိုပိတ်သွားမှာဖြစ်ပါတယ်အရင်ကတရက်ကို1နာရီခွဲကစားခွင့်ပြုပြီးပိတ်ရက်တွေမှာ3နာရီကစားခွင့်ပြုခဲ့ပါတယ်တရုတ်ပြည်မှာအသက်မပြည့်သေးတဲ့ကလေးသူငယ်ရဲ့52ရာခိုင်နှုန်းကဂိမ်းကစားတယ်လို့ဆိုပါတယ်ဗီဒီယိုဂိမ်းကိုစိတ်ပိုင်းဆိုင်ရာအရာဆွဲမဲ့စေတဲ့ဘိန်းတစ်မျိုးဖြစ်တယ်လို့တရုတ်အစိုးရကခေါ်ဆိုပါတယ်။ငယ်ရွယ်သူဆယ်ကျော်သက်တွေဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်တယ်လို့အမျိုးသားစာနယ်ဇင်းဦးစီးဌာန NPPA ကပြောဆိုပါတယ
်။ဒေါက်ကင်မျိုးသက်နဲ့ကိုဆော်မူကျော်တို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေဓာတ်ရိုက်တင်ဆက်နေပါရရှင်။မကြာခင်မှာတော့ COVID တတိယလှိုင်းကြောင့်မြန်မာလူထုလူမှုအခက်အခဲကြုံနေရတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်။အခုတော့ကလေးမျိုးကတိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါရှင်။စကိုင်းတိုင်းကလေးမျိုးတောင်ပိုင်းရွာ9ရွာထဲမင်းဲကိုစစ်တပ်ကဝင်ရောက်ပြီးနယ်မြေရှင်းလင်းရေးလှုပ်ဆင်မှာဒေသခံကာကွယ်ရေး PDF အဖွဲ့နဲ့ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေဖြစ်ပြီးတဲ့နောက်မှာရွာသားတချို့ဖမ်းဆီးခံရတယ်လို့နေအိမ်တချို့ဖြက်စီးခံရတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့ကိုစော်မိုးကျော်ကပြောပြမှာပါရှင
်။စစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ဝင်ရောက်နယ်မြေရှင်းလင်းရေးလှုပ်ဆင်ဩဂုတ်လ28ရက်ညပိုင်းကရွာတရွာမှာဒေသခံကာကွယ်ရေးတပ် PDF နဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တင်သားအရှိစီကြောက်ဖူးဒိုးနွယ်မှန်တော့ကြံသာရွာနဲ့အောင်သာယာရွာတို့ကိုဝင်ရောက်ရှောက်ဖွေစဉ်တင်သားရွာမှာအပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပွားပြီးနောက်အနောက်မှာရှိတဲ့ရွာတွေကရွာသားတချို့ဖမ်းဆီးခံရပါတယ် CDM ចောင်းဆရာအင်တိန်ကိုစစ်တပ်ဖျက်ဆီးခဲ့တယ်လို့တခြားအင်တွေကိုလည်းစီးနှင်းရှာဖွေခဲ့ပါတယ
်အဲ့ဒီနောက်ပိုင်းတိုက်ပွဲတော့မဖြစ်ဘူးသူတို့ကတစ်ဖက်တက်ပြတ်ခတ်တာတွေရှိတယ်နေတိုင်းနေရောညာရောလူတွေလက်ခံနေရွာတွေဒီမှာ PDF တရားမရှိဘူးလေချုပ်သွားပြီကြောက်ကြတယ်ဆိုတော့ไกลวาเรมาไล่ท่านเนี่ยอยู่ๆไล่ท่านเนี่ยอะคู่ท่านตั้วบี5รอบแล้วท่านน่ะတော့အများကြီးရပြန်လွှတ်တာလေးလည်းရှိတယ်ဒါ5ကတော့သူတင်ယုံท่านตั้วบีပြီးတော့အင်ဂျီအင်ကိုဘုံခွဲပြီးရှူတယ်ရေးအင်ကတော့ဖြစ်ကြီးတယ်အတိုင်လုံးကြီးကြာတော့အကုန်ဖြစ်ကြီးပြဆိုတော့ကတ်ပြီးတော့အကုန်ခွာချပြီးမှရှိတယ်အင်အတွင်းထဲမှာရှိတယ်ပြည်စီအင်ပြင်မှာရှိတယ်ပြည်စီတော့အကုန်လုံးစစ်ပညာပြည်စီအကုန်လုံးထုချီရိုက်ခွဲပြခဲ့တော့ဥခွဲပကံအစလို
့စစ်တပ်ဝင်ရောက်ရှာဖွေတဲ့တင်သားအရှိစီကြောက်ဖူးဒိုးနွယ်မှန်တော့ကြံသာရွာနဲ့အောင်သာယာရွာစတဲ့ရွာကြီးတွေကစုစုပေါင်းရွာသား 1,000 ကျော်ထွက်ပြေးနေရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။နိစရာထွက်ပြေးတိမ်းရှောင်နေကြရတာလို့ကိုတိုင်းဘေးလွတ်ရာထွက်ပြေးနေရတဲ့ တင်သားရွာကန်တူက VOA ကိုပြောပါတယ
်မိစားရတောတောင်လေးတွေကပြီးတော့အဲ့ဒီတချို့ရွာတွေကစံပြေကင်းနိုင်တဲ့ရွာတွေပေါ့နည်းနည်းအထိုက်လျော့ပေါ်ပါတဲ့ရွာတွေအဲ့ဒီရွာတွေကိုပြီးကြတာပြီးတော့မိစားရဖုန်းချောင်းလေးတွေပေါ့ဘာသာရေးပြည်ဝင်တဲ့တွေကိုပြီးကြတာပေါ့လူတွေတောင်ကျော်ကရွာကြီးတွေကို
ကိုဗစ်တတိယလိုင်းဆူဆူဝါးဝါးရင်ဆိုင်ခဲ့ရတဲ့ကလေးမျိုးတဝိုက်မှာစစ်တံကိုပါရင်ဆိုင်နေကြရတာဖြစ်ပါတယ်အခုထွက်ပြေးတဲ့သူတွေထဲမှာကိုဗစ်လက္ခဏာဖျားနာသူတွေကိုဝင်ဆောင်အမျိုးသမီးတွေလည်းပါဝင်ပါတယ်ထွက်ပြေးတဲ့သူတွေထဲကတချို့တဝက်တော့အိမ်ပြန်လို့ရပေမဲ့အများအပြားကမပြန်ရဲကြသေးပါဘူးကြံသာရွာမှာတော့စစ်ကောင်စီတပ်တွေကတဆွဲထားတော့ပဲလို့လက်ရှိထွက်ပြေးတင်းရှောင်နေတဲ့ဒေသခံတူကပြောပါတယ
်ကျွန်တော်တို့ကြံသာပဲမှာတော့ရှိသေးပြည်နည်းနည်းပါးပါးတော့ရှိတယ်လို့ပြောတယ်တိတ်မသိရသေးဘူးပြကျွန်တော်တို့ရွာမှာတက်တည်တော့ဆွဲထားတာရှိလို့တချို့လည်းမပြန်နေကြသေးဘူးတချို့လည်းသွေးရင်ကြတာပါဗျာတချို့လည်းမသွေးရင်လို့အင်းပြန်လာလည်းရှိပါတယ်မျိုးလေးနော
်စကိုင်းတိုင်းကလေးမျိုးတောင်ပိုင်းဘက်ကအခုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသုံးတရားထုတ်ပြန်တာမရှိသေးပါဘူးကလေးမျိုးနယ်ထဲမှာဒေသခံကာကွယ်ရေး PDF တပ်ဖွဲ့နဲ့စစ်တပ်တို့အကြားမကြာခဏပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားနေပါတယ
်ကုသမှုကြပါရှင်ကလေးမျိုးကတိုက်ပွဲတွေရဲ့အခြေအနေကိုတင်ပြခဲ့တာပါအခုတော့ကိုဗစ်တတိယလှိုင်းကြောင့်မြန်မာလူထုဒီလူမှုအခက်အခဲကြုံနေရတဲ့အခြေအနေကိုဆက်ပြီးတင်ပြမှာပါရှင်မြန်မာနိုင်ငံကကိုဗစ်ကပ်ရောဂါတတိယလှိုင်းမှာကုသရေးပိုင်းဆိုင်ရာအခက်အခဲတွေရင်ဆိုင်ခဲ့ကြရပြီးတဲ့နောက်အခုတခါစားတောက်နေထိုင်ရေးအခက်အခဲဖြစ်နေကြသူတွေတော်တော်လေးများလာနေပါတယ်ကပ်ဘေးကာလအချိန်ကြာလာတာနဲ့အမျှအခက်အခဲတွေပြည်သူတွေဘလို့ရင်ဆိုင်ဖြတ်သန်းနေရပါသလဲရန်ကုန်ကလာတဲ့သတင်းကိုဒေါက်ခင်မျိုးသက်ကဆက်ပြီးတင်ပြမှာပါရှင်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါထိန်းချုပ်နိုင်ဖို့အတွက်စည်းကမ်းကန့်သတ်ချက်တွေထုတ်ပြန်ထားတာနဲ့အတူအလုပ်ကိုင်တချို့ရန်နာထားတဲ့အတွက်ဝင်ငွေထိခိုက်ပြီးစာဝတ်နေရေးမပြေလည်သူတွေများလာနေပါတယ်။ကြေးလက်ဒေတာတွေကလည်းရန်ကုန်ကိုလာပြီးအလုပ်လုပ်ကိုင်နေသူအတော်များများဒီကာလမှာပိုးပြီးကြက်တဲလာတယ်လို့ရန်ကုန်မြို့ကလူမှုကူညီရေးအတန်းတာဝန်ရှိသူတို့ကပြောပါလဲ။
ကျွန်တော်တို့ကိုဗစ်ပထမလိုင်းဒုတိယလိုင်းတတိယလိုင်းနဲ့လာခဲ့လိုက်တာနှစ်ပတ်လည်ကျော်သွားပြီလေ။နှစ်ပတ်လည်ကျော်သွားပြီလုပ်ငန်းကံကံတွေလည်းအဆင်မပြေကြဘူးလုပ်ငန်းရှင်တွေကလည်းတချို့တွေလုပ်တည်နာထားတော့ဟိုလက်လုံးလက်သားသမားတွေအတွက်လည်းအခက်အခဲဖြစ်တယ်နောက်ပြီးတော့ဆက်ယုံလုပ်သမားတွေဆိုရင်လည်းအဓိကပြဿနာကအခက်ကျုပ်ပေါ့အထက်ကျုပ်ဆိုဝန်ထမ်းအများကြီးနဲ့အလုပ်လုပ်ရတာလीအဲ့တော့သူတို့ရက်သွားတဲ့ဆက်ယုံတွေဆိုလို့ရှိရင်ဒါဟိုလုပ်လက်မဲ့တွေအများကြီးဖြစ်ကုန်ကြတယ်အဲ့ပုံမှာစာဝတ်နေရေးတွေအဆင်မပြေတော့ရရအလုပ်ကလေးတွေလိုက်လုပ်တော့လဲကိုဗစ်ကတခါထပ်မွေတဲ့ခါကျတော့ဟိုတော်တော်များများအခက်အခဲဒုက္ခရောက်နေတော့ကျွန်တော်တို့လည်းတတ်နိုင်ကြလောက်ကလေးပေါ့အကုန်လုံးတော့ဟိုလူသိအောင်တော့မူဝေငှနိုင်ဘူးတကယ်ဟိုချုပ်တဲ့နွားမတဲ့ဆိုတဲ့နေရာမျိုးတွေဟိုတော့ထိထိရောက်ကျွန်တော်တို့လိုက်လံလူတန်းပြီးတော့ဆောင်ရွက်ပေးတယ်ပေါ့အဲ့လိုမျို
းမြန်မာနိုင်ငံမှာကာယောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အခုနှစ်ဝက်အတွင်းမှာပဲအလုတ်ကိုင်း 1.2 သန်းဆုံးရှုံးနိုင်တယ်လို့အပြည်ပြည်ဆိုင်ရာအလုတ်သမားအဖွဲ့ ILO ကခန့်မှန်းထားပါတယ်ကာယောဂါကာလချမှတ်ထားတဲ့ကန့်သတ်ချက်တွေရက်ထပ်ပြီးတိုးတာတွေရှိနေတဲ့အတွက်မွန်ပြည်နယ်မော်နယ်မြို့မှာလည်းလက်လုံလက်ဆားတွေပိုးပြီးအခက်တွေ့နေရတဲ့အတွက်နေ့စဉ်မပြတ်လှူဒန်းပေးနေရတယ်လို့ပရဟိတဆောင်ရွက်ပေးနေသူတူကပြောပါတယ်
။ကိုဗစ်နဲ့သမရတဲ့ဒီမျိုးစီကံကြရကိုဗစ်မပြတ်သေးတဲ့ခါကျတော့တို့ကလှပိတရာထက်တူနဲ့ထက်တူတော့အကုန်လုံးကလည်းဟိုအလုပ်တိမလုပ်ရအောင်အလုပ်မလုပ်ရအောင်တော့စိုင်းနေတဲ့ပိတ်တာဈေးတွေလည်းပိတ်ထားတယ်။ဟိုတာမန်စားတော့ရေးစင်နေပြီဆိုတော့တက်တာမရှိပြန်မယ်ဒီဒုက္ခရောမိတော်ပြီဆိုတော့များတယ်လေအောက်ခြေပမာဆိုတဲ့တော်တော့တနေ့တွေပုံစံကူညီတောင်းတာရောက်20 30လောက်ရှိတယ်။ဟိုညီလေးကတနေ့လုံးဝတနေ့စားတယ်။ဒီကကျွန်တော်တို့နေရင်သမားတွေတက်စီသမားတွေသုံးမင်းသမားတွေတောက်ပြီးတော့ဒီကျွန်တော်တို့တနေ့လုံးတနေ့စားနေ့စားသမားတွေဘာညာဆိုတော့ဟိုတမင်းတမက်စားဖို့တော့ပတ်စံမရှိတဲ့အနေအထားတွေဖြစ်နေတယ်။ဒီကလိုရတဲ့နေရာတတိယအောင်လိုက်လှူနေတဲ့အခါကျွန်တော်တို့ရဲ့အနေအထားလေးညီနေရတာပေါ့နော်။ကိုယ်တော်မိသားစုတွေများတယ်။ကိုယ်ကံကြောပြေးစားတဲ့အနေအထားတွေတော့ရောက်နေတယ်မိသားစုတွေအများကြီးပဲ။
စစ်တပ်အာဏာသိမ်းအုပ်ချုပ်နေစဉ်အတွင်းရက်ခတ်တဲ့ကိုဗစ်ကာယောဂါတတိယလှိုင်းမှာပြည်သူအများစုကကိုထူကိုထဆနစ်နဲ့ကပ်ဘေးကိုရင်ဆိုင်ခဲ့ကြပါတယ်။ကာယောဂါကာလအတွင်းလူမှုအကူအညီပေးသူအတော်များများရှိလာတဲ့သခိုင်းတိုင်းမုံရွာမြို့မှာအခုရက်ပိုင်းအတွင်းကိုဗစ်ဖြစ်ပွားနှုန်းကျဆင်းနေပါပြီ။ဒါပေမဲ့ကာယောဂါရဲ့နောက်ဆက်တွဲလိုအပ်နေသူတွေကိုကူညီရမှာအခက်အခဲတချို့နဲ့ကြုံနေရတယ်လို့ကူညီဆောင်ရွက်ပေးနေသူတူကပြောပါတယ်
။ကျွန်တော်တို့အသင်းနေတော့ဒီပထမအဲဒီတရေရနေပြီးတော့ဒီလာကုန်အထိဆိုရင်တော့ကျွန်တော်တို့အားလုံးပေါင်းအဲဒီ1900နေပါရှိပြီကျွန်တော်တို့စရင်ပြုစရာအခုကလည်းကျွန်တော်တို့အခုကပစ္စည်းပတ်ဝင်နေတဲ့အချိန်လေးဗျအခုအဲဒီအာနာတိန်အဲဒီအစိုးရရဲ့အဲဒီဟိုကအချက်သေးလေးတွေတော့သူတို့ရဲ့လန်ခီပိတ်ပင်မှုလေးတွေကြောင့်ကျွန်တော်တို့ကတော့လုံးဝချက်သေးရတာပေါ့သွားချင်တဲ့နေရာတွေအဓိကမရောက်တာတို့အဲ့လိုပုံစံမျိုးတွေတော့ရှိတယ်ဗျကျွန်တော်တို့ကိုယ့်ဘက်သွားတဲ့အချိန်တော့
Anashin Sanjay, CDM Lushamuma, Jamai Wundani, Domina Pani de Dre, Kayoga, Tatia, Line Jayo Chema, Pidu Jamai Wansam Muriga, Yinko Vit Line Dandu, Kayasin Amatube, Joja Gebari, American Europa Tamaga Garo, Kayoga Gala, Kuni Sanga Pini Duri, Pigan Bone, Drugo Pima Matabu Dre, Three Pita Bari, Pigare Jalai Lane, Ogola Sampa Nema, Kovi Yoga Gusa Kayadune, Tesuadu Ye Dre, Aminson Pikepi, Lunari Luanide, Oxygen Shabamu Pietanarigole, Yen Sangejabari, Ogola Tetiabaga Sabi, Yoga, Gusa Pianamu, the Pibi Jasin Larelu, Jamai Dawin Shidurine, Brahita Sanga Pini Duriga, Biovari, Kayoga go, Tenchung Nambutre, a Chigan Pinatin Jounine, Yondri, Siri, a Bawin, Lucy Gare Niarigole, Yet a cantane, Tatobi Baitabari, Jamai Wunji Tanaga, Topian Tari, Sayan Ya. Yamanangama, Kovit a tipu luna, susubang, don't then go down the town journey, disong aduga, down narong de ajo shini barin.
You in my wife is in yet, will you near Jumin than your tolling jabugo, a same UH issue nasin I move, UE mobile app a thicko, smartphone with ma, download Junaimabi, Android phone with address to you, Google Play net, iPhone with where, Apple App Store ma. VOA Burmese sore app ko download lo nai ma re VOA Myanmar thana sore logo ne phit lo sha phu ya da lwe ku ba de di application ga ni VOA season ne ko dai yai na sin chi shu nai ne pye ko nit da ya chein nai ma le tadin saung ma ri apat sin kan na ri ko na sin hat shu nai ma de nya
inga ni ne ne khin VOA Myanmar bai season ko Washington DC ga ni set let tin set ni ba de aku ro set twe me myan gan ta khu ko tin set ma ba လူမျိုးတုံးတပြတ်မှုဆွဲချက်ကိုICJနိုင်ငံတကာတရားရုံးမှာဆက်လက်ရင်ဆိုင်မှုစစ်ကောင်စီကပြင်ဆင်နေတာဟာသူတို့ကိုတရားဝင်အစိုးရအဖြစ်နိုင်ငံတကာကအသိမှတ်ပြုရေးအတွက်မြန်မာစစ်ကောင်ဆောင်တွေရဲ့ကြိုးပမ်းချက်တာဖြစ်ပြီးရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့မဟုတ်ဘူးလို့အမေရိကန်အခြေစိုက်ရိုဟင်ဂျာအဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2000ခုနှစ်ဩဂုတ်လကရိုဟင်ဂ
ဒီမှာမထုတ်ဘူးအရင်လိုပဲအဲဒါဘာမှထုတ်တဲ့တမ်းရှိဘူးအလုံးချုပ်ရဲ့လက်သိမ်းမကောင်းဘူးအခုကုလသမဂ္ဂကဟိုအစီဂျေကပရိုဗီဂျနယ်မက်ဂျာတော့အော်ဒါပေးထားတယ်မြန်မာဆိုအကိုအခုအော်ဒါပေးထားပေမဲ့အခုသူတို့မြန်မာကစိတ်ကောင်းစေကအနာသိမ်းပြီးတော့နောက်ပိုင်းမှာ အရူဟင်ဂျာရေကိုဘလောက်ဂျူဆိုက်ကအကာကိုပေးပွားတွေ့ဘာလုံးနေလို့ဆိုတာလဲတမတာသွားအစွာကဘာမှမလုပ်သေးဘူးသူတို့ကအစီဂျေသွားချင်းတယ်သူတို့မှသူတို့မှသူတို့ကတမတော်ကစီကောင်စီကစီဂျေသွားပြီးတော့တက်စတီဖိုင်လုပ်မယ်ဘာလုပ်မလဲသူတို့ကိုယ်တိုင်ကဂျင်နိုဆိုက်လုပ်တာအခုကတော့ဘာမှမထူသေးဘူး
ဘာမှမထူသေးဘူးစီကောင်စီအားနာသိမ်းပြီးတော့ဒီICJနိုင်ငံကတရားရုံးမှာအခုဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့နော်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဲချက်ကိုတရားစီရင်နေတဲ့အခြေအနေကအခုအခုဆိုရင်ဆက်ရနာတင်းလိုက်တဲ့အတွက်ဒီတရားစီရင်အခြေအနေကရောဘယ်လိုတက်ရောက်မှုတွေရှိလဲရှင်ဘယ်လိုအပြောင်းလဲတွေရောရှိလဲရှင်
ICJမှာဘာမှအပြောင်းလဲမရှိဘူးအခုကမြန်မာဆိုရအရင်ကတော့NLD ရဲ့အစိုးရမြန်မာလက်ကြီးမဲ့တဲ့အစိုးရမြန်မာနိုင်ငံရဲ့စီဗီလီယန်အစိုးရကသူဟိုကအICJသွားပြီးတော့ဒီဖန်လုပ်ပါတယ်အဲ့တော့ပရိုဗီဂျနယ်မက်ဂျာလေးထုတ်ပါတယ်ပြောဆက်ဂျူဒီရှယ်ပရိုဆက်လေးထုတ်ပါတယ်ဘာကူတာစီကောင်စီကနာနာယုံပြီးတော့သူကသွားမလို့ပြောတော့ICJကတော့ဘာမှမဖြစ်သေးဘူးဘာ ICJကကဘာတရားယုံအဲ့ဒါကုလသမဂ္ဂ မြန်မာစစ်ကောင်စီကိုဟိုအာတရားနာသင့်တာဟိုဆီယမ်မမပြူဘူးအဲ့တော့အခုကုလသမဂ္ဂကသူတို့မှ General Assembly အထူးအတင်းကြီးလာခင်လာမယ်အထူးကြီးလာခင်မှာဆုံးပြမယ်ဘုသူကဘေးအစိုးရကဘေးအစိုးရကlegitimate တရားဝင်အစိုးရလို့ဆိုတာအဲ့ဒီကြောင့်မှအဲ့ဒီကြာကုလသမဂ္ဂဆုံးပြတာကိုအစီအစဉ်ကဆုံးပြပါမယ်
ICJ မှာရင်ဆိုင်နေရတဲ့ဒီလူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဆွဲချက်ကိစ္စပေါ်မှာတော့စစ်ကောင်စီကသူတို့ဆက်ပြီးရင်ဆိုင်သွားမယ်ဆိုပြီးတော့သူတို့တရားရုံးကိုရင်ဆိုင်ဖို့ဆိုတဲ့အဖွဲ့ပေါ့လေနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်ဦးဆောင်ပြီးတော့ဖွဲ့စည်းလိုက်တာတွေလည်းရှိတယ်။နောက်ပြီးခဲ့တဲ့သတင်းဘက်ကလည်းဒီလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဒီမြန်မာနိုင်ငံရဲ့ရာဇသက်ကြီးပုံမှန်မှာလည်းသူတို့ပြင်ဆင်ဖြည့်ဆွတ်တာတွေလည်းရှိတယ်ပေါ့လေသူတို့ဒါလူမျိုးတုံးတက်ဖြတ်မှုကိုကာကွယ်ပေးတဲ့ဆိုတဲ့သဘောမျိုးနဲ့ဆိုတော့ဒီပေါ်မှာကောဒေါက်တာဝါကဦးတင်ဘယ်လိုမြင်ပါလဲရှင့
်သူတို့ကဘာလို့နေဆိုတာကျွန်တော်ထင်တာကပအစီအမဲရအောင်သူတို့ကဖွဲ့ဖွဲ့ပြီးတော့ ICJ သွားမယ် ICJ ကသူတို့လိုချင်တာက ICJ ကသူ့ကိုလက်ခံလို့ဆိုရင်သူတို့ရဲ့အဲတရားမဝင်တဲ့ CSO ရကိုကပကအစီအမဲပြုမယ်လို့ဖြစ်သွားမယ်အဲ့ဒါကြောင့်မလို့သူတို့က ICJ သွားချင်တာတကယ်မှတကယ်တမ်းကြလို့သူတို့လူဟင်ကြပြဿနာကိုဂျန်နိုဆိုက်ကိုကာကာကိုပေးပေးတာဖြစ်ဖြစ်အဲသူတို့ရဟန်ကြရလူမျိုးအတွက်အခါကိုပေးဖို့အပရိုဗီလမက်ဇာကိုအောင်ပေါ်တာဖြစ်ဖြစ်အဲ့ဒါမဟုတ်ဘူးသူရအဟိုးစာလေဂျီတီမေစီရှာနေတာပ
ါအခုလိုဒီရိုဟင်ဂျာတွေလူမျိုးစုလိုက်ရှင်လင်းဖယ်ရှားခံရမှုအတင်းကျပ်မောင်းထုတ်ခံရမှုဟို၄နှစ်ပြည့်အချိန်နဲ့ပတ်သက်ပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရကနေပြီးတော့ဒီရိုဟင်ဂျာတွေဒီဖိနှိပ်ခံရတဲ့ကိစ္စပေါ်မှာလည်းသူတို့ကတကယ်ကိုစာနာမိတယ်သူတို့အနေနဲ့လည်းစိတ်မကောင်းဖြစ်မိတယ်ပေါ့နော်။နောက်ရိုဟင်ဂျာတွေအတီးအတွက်တရားမျှတမှုရရှိရေးဆိုပြီးတော့လည်းသူတို့ဆောင်ရွက်သွားမယ်ဆိုပြီး NUG အစိုးရဘက်ကလည်းကြေညာချက်ထုတ်ပြန်ပါတယ်။ဒေါက်တာဝါကာဦးတင်တို့ဒီရိုဟင်ဂျာတွေဘက်ကဘယ်လိုမြင်လဲရှင
်။အခု NUG ကအဲ့ statement ထုတ်တာရိုဟန်ဂျာကိုမြန်မာတပ်မတော်ကဂျန်နိုဆိုက်လုပ်တာဟောတရားမပြုတာဒီက significant တော့တရားဝင် in that အချက်တခုပါမဆိုရရင်က NAD letter က on the letter ကသူကခါကွေအစွာကခါကွေအခါကွေတယ်လေတပ်မတော်ကခါကွေတယ်သူကဘာဖြစ်လို့ဆိုတော့အဲ့ဒီအောင်ဆန်းစုကြီးရဲ့အစွာမှာနားမလေတဲ့အချံပေးသမားတွေရှိခဲ့တယ်ထင်တယ်ကျွန်တော်အောင်ဆန်းစုကြည်ကိုသူတို့ကတက်မတော်ကိုအဲမတော်နဲ့ပေါင်းပြီးတော့တက်မတော်ကအခါကိုပြီးပြီးတော့လုတ်ခဲ့တာလေအခုတော့ NUG ကတမျိုး NUG မှာ NLD ရဲ့လူတွေပါပဲမဲ့တခြားလူတွေပါပဲမဲ့ NUG ကကောင်းကောင်းရင်းမိရိုဟန်ဂျာလူမျိုးကိုဟိုဂျန်နိုဆိုက်လုပ်တာရင်းမိတယ်သူတို့ပြောတာအစ်စ်အမှန်စကားကိုပြောနေတာဒီ NUG ကတကယ်တမ်းကျရင်မြန်မာပြည်သူရဲ့အစိုးရနော်စစ်ကောင်စီကိုဟိုထောက်ခံတဲ့မြန်မာပြည်သူများလားဘယ်လောက်ရှိလဲ NUG ကိုထောက်ခံတဲ့ဘယ်လောက်ရှိလဲဆိုတော့ NUG ကအဲ့တော့ပြည်သူရဲ့ support ထောက်ခံတဲ့ NUG ဖြစ်တော့ NUG စကားပြော NUG ရတာကိုပြောတာကိုပြည်သူတွေကထောက်ခံမယ်ပြည်သူကလည်းရင့်မိလာမယ်အဲ့ဒါ that's significant international community ကလည်း NUG ပြောတာကိုလက်ခံပါ
American အခြေဆိုင် Arakan Rohingya Union ရဲ့ကောင်ဆောင်ဒေါက်တာဝါကာဦးတင်ကို VOA ကဆက်သွယ်မေးမြန်းခဲ့တာပါ။ကျမတို့ရဲ့ဒီ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာကနေတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါရှင်။
VOA American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ VOABURMESE ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လေဖိတ်ခေါ်ပါတယ်ရှင်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီအင်္ဂါနေ့နနက်ခင်း VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီအထိတင်ဆက်နေပါတယ်ရှင်မကြာခင်မှာတော့တရုတ်မြန်မာနယ်စပ်ဂိတ်တွေပြန်ဖွင့်ဖို့ပြင်ဆင်နေတဲ့အခြေအနေကိုတင်ပြမှာပါအခုဆက်လက်တင်ဆက်မဲ့ဒီဒုတိယပိုင်းမှာကြားရမဲ့အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ကိုဗစ်ဖြစ်ပြီးချင်းတလားလောက်မှာဖြစ်နိုင်တာရှိတယ်။နောက်3လအတွင်းလောက်မှာဖြစ်နိုင်တာရှိတယ်။နောက်ပိုင်းကြတော့ဟိုပို့ပြီးတော့ဒီထက်ကြာကြာနေရင်ဖြစ်နိုင်တာရှိတယ်ပေါ့။ပထမတလားလောက်အတွင်းမှာ
ဒါကတော့ကိုဗစ်ဖြစ်ပြီးတဲ့နောက်ပိုင်းကျန်းမာအောင်နေထိုင်တဲ့နီးလန်းတွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။စီးပွားရေးကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့အာဖဂန်သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။အာဖဂန်နစ္စတန်နိုင်ငံမှာအခုလာမဲ့ဆောင်းရာသီစီးနင်းတွေဖုံးလွှမ်းပြီးတယ်ယူပို့ဆောင်ရေးလမ်းကြောင်းပိတ်နိုင်တာကြောင့်အဲ့ဒီကာလမတိုင်ခင်မှာအရေးပေါ်အကူအညီလိုအပ်နေတဲ့ဒေသခံအာဖဂန်ပြည်သူတွေအတွက်စားနပ်ရိက္ခာဝယ်ယူဖြန့်ဖြူးပေးဖို့ဒေါ်လာတန်းနေရလိုအပ်နေကြောင်း WFP အဖွဲ့ကတောင်းဆိုလိုက်ပါတယ်။ Lisa Shalai Geneva ကပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကတင်ပြမှာပါရှင်။
အလွန်ကိုအေးခဲလို့နဲ့ဆောင်းရာသီကမကြာခင်အာဖဂန်နစ္စတန်နိုင်ငံကိုကြားရောက်လာတော့မှာပါ။အဲ့ဒီကာလမတိုင်ခင်ဒီနှစ်အာဖဂန်ရဲ့နွေရာသီက30ဒီဂရီဆယ်စီယပ်အထက်မှာသာရှိပြီးပူပြင်းတဲ့ဒဏ်ကိုအားလုံးရင်ဆိုင်ခဲ့ရပါတယ်။နွေရာသီအချိန်မှာကမ္ဘာစံနှယ္ကအစီအစဉ်အဖွဲ့ WFP ကရိက္ခာတွေကိုတူလောင်ယုံနေမှာဝယ်ယူစုဆောင်ပြီးဆောင်းတွင်နှင်းကြောက်လမ်းတွေမှာပိတ်ဆို့ခြင်းလိုအပ်နေတဲ့ဒေသခံအတိုင်းဝိုင်းကြားဖြန့်ဖြူးပေးလို့ရှိတာပါ။နိုင်ငံတကာရဲ့ကူညီထောက်ပံ့မှုတွေသာမရဘူးဆိုရင်တော့ဒေသခံတွေကိုလူသားချင်းစာနာမှုအရေးပေါ်အကူအညီပေးရေးကိစ္စမှာကပ်ဘေးဆိုင်မဲ့သဘောရှိတယ်လို့ WFP ရဲ့ဒေသရင်းဆိုင်ရာဒုတိယအကြီးအကဲ Anthea Webb ကသတိပေးလိုက်ပါတယ
် With funding levels tight and needs escalating we risk running out of our core supply wheat flour
ဒီမှာတော့လက်ထက်မှာရန်ပုံငွေကနည်းလာပြီးလိုအပ်ချက်တွေကပိုတိုးလာတာကြောင့်အောက်တိုဘာလထဲမဖြစ်မနေဖြန့်ဝေပေးရမယ့်ဂျုံမုတ်လိုကုန်ကျန်းတွေပြတ်လတ်တော့မယ့်အနေအထားရှိနေပါတယ်အလူရှင်တွေစီကရန်ပုံငွေလက်ခံစုဆောင်းမှုအချိန်ကသတင်းပတ်အနည်းငယ်သာကျန်တော့တာပါတောင်ကြားလမ်းတွေမှာစီးနင်းတွေဖုံးပြီးလမ်းပိတ်သွားခဲ့ရင်ရိက္ခာပို့နိုင်တော့မှာမဟုတ်ပါဘူးကျမတို့ဘက်ကကြိုတင်ပြင်ဆင်မှုတွေနောက်ကျသွားခဲ့ရင်အာဖဂန်ပြည်သူတွေအသက်ဘေးကြုံနိုင်ပါတယ
်နှင်းနေတစ်ခါကြာထားပြီးရင်ဒေသခံတွေကိုကူညီဖို့ဆိုတာတိတ်နောက်ကျသွားပြီးအခြားဒေသကပေးဖို့မဲ့အထောက်အပံ့တွေလုံးဝရနိုင်တော့မှာမဟုတ်ဘူးလို့ web ကဆိုပါတယ်အာဖဂန်ဒေသခံတွေရဲ့အခုလိုအစာရေစာငတ်မှုမှုပြဿနာကအမေရိကန်နဲ့နေတို့တပ်ဖွဲ့တွေပြန်လည်ဆုတ်ခွာခြင်းတာလီဘန်တွေရဲ့နယ်မြေသိမ်းပိုက်ထိန်းချုပ်မှုနဲ့အတူပေါ်လာရတာဖြစ်ပါတယ်။အာဖဂန်ပြည်သူ18တန်းဟာနိုင်ငံတကာထောက်ပံ့မှုနဲ့ရှင်သန်နေရတယ်လို့ကုလသမဂ္ဂကစည်းရင်းထုတ်ပြန်ထားတာပါ။အာဖဂန်မှာအခြေအနေတွေမငြိမ်မသက်ဖြစ်နေချိန်မှာကပူးလေဆိပ်ကိုကုန်တင်လေယာဉ်တွေမဆင်းသက်နိုင်တာကြောင့်တိုင်းပြည်ရဲ့အကူအညီတွေသွင်းဖို့ပိုခက်လာပါတယ်။ဒီလိုစိန်ခေါ်မှုတွေပိုတိုးလာရမှာမိုးကောင်ရေရှောင်းမှုစည်ရေးပိဋိပက္ခနဲ့ကိုဗစ်ကာယောဂါတွေကအခြေအနေတွေကိုပိုခက်ခဲစေပြီးဆောင်းတွင်းအတွက်ရိက္ခာစုဆောင်းမှုကိုပါပိုခက်ခဲလာစေတယ်လို့ web ကပြောပါတယ
် We know how to prevent a hunger emergency despite the current challenges over the past tumultuous week
လက်တလုံးစိန်ခေါ်မှုတွေရှိပေမဲ့အရေးပေါ်အငတ်ဘေးကိုဘယ်လိုတားဆီးရမလဲဆိုတာကျမတို့သိပါတယ်မငြိမ်မသက်ဖြစ်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်တည်းမှာတော့အာဖဂန်တလွားကပြည်သူ 8,000 ကိုအခက်ခဲတွေကြားကကျမတို့ကူညီနိုင်ခဲ့တာပါဒါကနှစ်ဆကလေးကကူညီလာခဲ့တဲ့ဒေတာကန်5တန်းကျော်အပြင်နောက်ထပ်8000ဖြစ်ပါတယ
် WFP အဖွဲ့ဟာ1963ကစလို့အာဖဂန်နစ္စတန်မှာအကူအညီပေးရေးလုပ်ငန်းတွေလှုပ်လာခဲ့ပြီးတာလီဘန်အုပ်ချုပ်မှုအောက်မှာတောင်လုပ်ခဲ့ဘူးတယ်လို့ပြောပါတယ်ဒီတစ်ပတ်တည်းမှာတင်ထရက်ကား16စီးနဲ့စားနပ်ရိက္ခာမက်ထရစ်တန်600ကိုဖြန့်ဝေပေးနိုင်ခဲ့တယ်လို့ဆိုပါတယ်အကယ်၍လိုအပ်တဲ့အလှငွေတွေသာ WFP ကရခဲ့မယ်ဆိုရင်ဆိုးရလာတဲ့ဆောင်းရာသီတဲ့အာဖဂန်ပြည်သူတွေလိုအပ်မဲ့အရေးပေါ်အကူအညီတွေကို တွမြင့်ကူညီပေးသွားနိုင်မှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းညာငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
မြန်မာပိုင်းကတင်ဆက်နေတဲ့ရေဒီယိုအစီအစဉ်တွေကိုဒီထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။အခုတော့တရုတ်မြန်မာနယ်စပ်ဂိတ်တွေပြန်ဖွင့်ဖို့ပြင်ဆင်နေတဲ့အချိန်တွေကိုကြည့်ကြရအောင်ပါရှင်။ COVID ကရောဂါကြောင့်မြန်မာနဲ့နယ်စပ်ကုန်သွယ်ရေးအားလုံးကိုအဆက်အသွယ်ဖြတ်တောက်ထားတဲ့တရုတ်နိုင်ငံဟာလာမယ့်စက်တင်ဘာလလမှာကုန်သွယ်ရေးပြန်စနိုင်ဖို့ပြင်ဆင်နေပါပြီ။COVID ကရောဂါကလည်းနှစ်ဖက်လုံးကစိုးရိမ်ရတဲ့အခြေအနေကလည်းရှိသေးတာမို့မြန်မာနယ်စပ်က COVID ရောဂါစစ်ဆေးရေးစင်တာကိုလာမယ့်သတင်းပတ်အတွင်းမှာပြည်စည်းနိုင်ဖို့လည်းနှစ်ဖက်လုံးကကြိုးစားနေပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။ဇူလိုင်လ12ရက်နေ့ကစပြီးမြန်မာနဲ့နယ်စပ်ကုန်သွယ်ရေးအားလုံးကိုတရုတ်နိုင်ငံကယာယီရပ်ဆိုင်းခဲ့ပြီးနောက်အစောဆုံး၈လစက်တင်ဘာလ15ရက်မှာနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုပြန်ဖွင့်နိုင်ဖို့တရုတ်နဲ့မြန်မာနယ်စပ်တာဝန်ရှိသူတွေသဘောတူထားကြပါတယ်။ဒါပေမဲ့ COVID ကရောဂါကြောင့်နှစ်ဖက်လုံးကအကန့်အသတ်နဲ့ပဲတဖြည်းဖြည်းပြန်ဆလိုက်မယ်လို့ကုန်သွယ်တွေကပြောပါတယ်။ဒီရပိုင်းလုပ်ခဲ့တဲ့နှစ်ဖက်တာဝန်ရှိသူတွေရဲ့အစည်းအဝေးမှာသဘောတူညီချက်အရတော့ကြံစင်ကြော့ဂိတ်တစ်ခုကိုပဲအရင်ဦးဆုံးပြန်ဖွင့်နိုင်မှုစီစဉ်ထားကြောင်းမူဆဲဆန်ကုန်စီဒိုင်းဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်။ကျန်းစင်းကြော့ဂိတ်ကိုရောက်လာတဲ့တရုတ်ကုန်တွေကိုမြန်မာကားတွေနဲ့ပြည်တွင်းကိုပြောင်းတယ်ပြီးကျန်းစင်းကြော့ကမြန်မာကုန်တွေကိုတော့တရုတ်ကားတွေနဲ့သူတို့နိုင်ငံတွေကိုပြောင်းတယ်နိုင်မှုစီစဉ်ထားကြောင်းပဲသူကပြောပါတယ်
။ဒီမှာဖက်လာနောက်ပိုင်းမှာဖြစ်တယ်။ဒီဒီရှင်လာရတယ်။ဒီမှာဖက်လာရနေမှာကိမှာအပြည့်အစုံပြောင်းတယ်။ဒီလိုဖြစ်ရင်လည်းအပေါ်မြန်သားသားကစီကံကျက်တိုင်းဒီကြောက်ခဲ့လေးလေးကိုသူထားပါအောင်
။မူဆဲ105မိုင်ကုန်တွေရေးဆောင်ကတရုတ်မြန်မာနှစ်ဖက်ချမ်းကကုန်တွေပူးပေါင်းတည်ဆောက်နေတဲ့ COVID စင်တာကိုလည်းစက်တင်ဘာလ15ရက်မတိုင်ခင်ဖွင့်လှစ်နိုင်မှုစီစဉ်ထားကြတာပါအခုတော့80ရာခိုင်နှုန်းပြီးစီးနေပြီလို့မူဆယ်မြို့နယ်အုပ်ချုပ်ရေးမှူးဦးစော်လင်းကပြောပါရယ်ကုန်တွေရေးပြန်ဆနိုင်မှုအတွက်မြန်မာမူဆယ်ဘက်နဲ့တရုတ်ရွှေလီနှစ်ဖက်စလုံးမှာ COVID ကင်းစင်မှုအဓိကထားလှုပ်ဆောင်နေတယ်လို့ပြောပါရယ်
ကျွန်တော်တို့ကဟိုအောက်ကနေတက်လာတဲ့ကုန်ကားတွေတရုတ်ကားတွေကလည်းကျွန်တော်တို့က PCR နဲ့ကျွန်တော်တို့ကဆွဲယူပြီးရဖြစ်တယ်ဒီလိုတော့ကျွန်တော်ဟောပြခဲ့တယ်ဆိုရင်အားကြီးပြန်ဆောင်ပြီးတော့ကျွန်တော်တက်ရပြီဒီပါဒီမင်းဒီမတက်ခဲ့ဘူးဆိုတဲ့လူတွေကျွန်တော်တို့ကဒီလိုရတဲ့အားမှာပုံကိုသိစကနာရရှိနေဆုံးတယ်လို့လည်းထမုံနေတယ်လို့ပဲလုပ်ပြီးလို့ရှိရင်ဒီရက်နဲ့ပြည်သားပြည်သားတွေကျွန်တော်စောင့်ဆောင်ရမှာ
မြန်မာရင်မောင်းနေတဲ့ရင်နောင်းလိုက်တွေကကိုဗစ်စင်တာမှာယောဂဆစ်ဆေးပြီးမှပဲနှစ်နိုင်ငံကုန်ကျင်းဖလှယ်မဲ့ကြံစင်းကြော့ဂိတ်ကိုတွားခွင့်ရမှာပါအဲ့ဒီကရင်တထောင်ကိုဗစ်စင်တာမှာကျန်းမာရေးကုသပြုစုဆောင်ရှောက်မဲ့ဆရာဝန်နဲ့တူနာပြုအလုံလောက်ရဖို့စူးစမ်းနေသေးတယ်လို့မူဆယ်ကုန်တွေကပြောပါတယ်နှစ်နိုင်ငံနယ်စပ်ဂိတ်တစ်လျှောက်မှာကုန်ကားတွေပိတ်မနေစေဖို့မြန်မာကုန်ပစ္စည်းတွေကိုရောင်းသူဈေးကွက်ဖော်နိုင်ဖို့တရုတ်ပြည်ကကားတွေကမူဆယ်105မိုင်အထိလာပြီးကုန်သင်ပေးဖို့ကုန်သွယ်ရေးကနှစ်ဖက်မျက်မျက်သက်သက်ဖြစ်ဖို့စတဲ့ဒီကိစ္စတွေကိုလည်းဒီရပိုင်းမှာလုပ်ခဲ့တဲ့အစည်းအဝေးတွေမှာဆွေးနွေးခဲ့ကြောင်းမူဆယ်ကုန်သွယ်ရေးကပြောပါရယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေပြန်ဖွင့်တဲ့အခါတရုတ်နိုင်ငံဘက်ကလျှက်စစ်ပစ္စည်းဓာတ်မြေဩဇာစောက်လုပ်ရေးပစ္စည်းဆေးဝါးအိမ်သုံးပစ္စည်းတွေကိုတင်ပို့ဖို့နဲ့မြန်မာဘက်ကစိုက်ပျိုးရေးထုတ်ကုန်တွေအဓိကတင်ပို့ဖို့နှစ်ဖက်ညှိနှိုင်းထားကြတယ်လို့သိရပါရယ်ခင်ဗျာ
ကိုရဲမမရှင်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါကဘာတလွားမှာရှိနေကြတဲ့ဌာနေတိုင်းရင်းသားတွေဟာဆင်းရဲနှံပါမှုနဲ့လူမှုစီးပွားမှမများတမှုတွေခွဲခြားဆက်ဆံရမှုတွေကြုံလာရနိုင်ကြောင်းဩဂုတ်လ9ရက်နေ့ကကြားရောက်ခဲ့တဲ့နိုင်ငံတကာဌာနေတိုင်းရင်းသားများနေ့မှာကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကသတိပေးထားပါတယ်မြန်မာနိုင်ငံတွင်တိုက်ပွဲတွေကြားတင်းရှောင်နေရခြင်းဆီယာနာသိမ့်မှုCOVID-19 ကပ်ပြီးစရာတွေနဲ့ပါကြုံလာရတဲ့ကရင်ပြည်နယ်တွင်းကဌာနေတိုင်းရင်းသားတွေရဲ့အသက်မွေးဝမ်းကြောင်းအလောက်ကင်တွေလည်းဆူဆူရွရွထိခိုက်တက်ရောက်နေတယ်လို့ကရင်ငင်းချမ်းရေးအထောက်ကူပြုကွန်ရက်ရဲ့ဒါရိုက်တာနော်ဝါခုရှိကပြောပါတယ်မတ်တင်ကီထိုက်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
ကျေးရဲ့ဆိုင်နေတိုင်းရင်းသားရဲ့ရိုးရာသူရအေးစိတ်နေပြီးတော့တောင်ရတွေလုံးမယ်ဝင်းမြွေလုံးမယ်ပြီးတော့ကိုဟာကိုနေမယ်ဟိုဒီအစိုးရရဲ့ထောက်ကူတွေလည်းသူရဟိုမရဘူးနော်မရဘူးသူတို့လည်းဟိုစားအကယ်၍ဟိုလာပြီးတော့အခက်ခဲလာပြီးတော့ဘုံမကျဲတာတွေလက်နဲ့ကြည့်မကျဲဟိုစားတပြည့်မပြည့်လို့ရှိတော့သူတို့အတွက်ဟိုစားအေးစိတ်နေလို့ရတာပေါ့နော်
ခုခါမှာဆီယနာလည်းတင်ထားတယ်ကိုဗစ် -19 တွေကလည်းဖြစ်နေတယ်ဆိုတော့သူတို့ရဲ့အတမောဝမ်းကြောင်းအလုတ်အကင်နေအပြောင်းလဲရှိပါလားဗာမြားထိခိုက်တက်ရောက်မှုရှိပါလဲရှင
်ဟုတ်ကဲ့အခုကတော့ဟိုအရင်လိုမျိုးမဟုတ်ပါတော့အကဲအသူတစ်ဖြစ်ဒီထိုင်တိုင်းရင်းသားတွေကကျွန်တော်တို့ကတော်ရတယ်မဟုတ်လို့ပြီးတော့ဒီဟိုစိုက်ပျိုးရေးတွေပေါ့နော်အသူတစ်ဖြစ်အဲ့ဒါဟို site ဟိုလောက်တာပေါ့နော်ဒါပေမဲ့အခုကဒီစစ်အနာတဲ့ပြီးတဲ့နောက်မှာဆိုရင်ကျမတို့ဒေတာမှာပေါ့နော်ဒီအထူးသဖြင့်တက်မဟာ9ပြီးတော့တက်မဟာ3တက်မဟာ7မှာဟိုစစ်တပ်တွေဟိုတိုးလာတာရှိတယ်ပြီးတော့ဒီစစ်ပွဲတွေဟိုဖြစ်တယ်ပြီးတော့လီနဲ့ဟိုဘုံလာကျတာရှိတယ်အဲ့ပြီးနောက်မှာကျမတို့ဒီဟိုရွာသားတွေပေါ့နော်အထူးသဖြင့်ဒီထိုင်နေတိုင်းရင်းသားတွေကတော့ဟိုအရေးလူမျိုးဒီတောင်ယာစိုက်တာတွေပါတယ်လုံးလုံးမရတော့ပေါ့နော်အဲ့ဒါထွက်ပြေးရတယ်အခုလည်းသူတို့ဒီတောင်ရတွေပြန်လို့ဖို့လည်းအစင်အရေလိုမျိုးပြန်လို့မရတော့ဘူးနော
်ထောက်ပံ့တာနဲ့တင်သူတို့ဟိုလုံလောက်မှာရေရှည်ရက်တည်ဖို့ကတော့ခက်ခဲမယ်ထင်ပါတယ်ဆိုတော့ဒီလိုထွက်ပြေးရတဲ့တင်းဆောင်ရတဲ့ဌာနေတိုင်းရင်းသားများအတွက်အစားထိုးအလုပ်အကင်အစီအစဉ်တွေများရှိပါသလားရှင
်အရေကဆိုရင်ကျွန်မတို့ကဒီပဲမွေဝါကြောင့်ထိုက်ပြိုးရေးတွေပါဟိုစားကူညီတာတွေရှိတယ်ပြီးတော့ဟင်းပြီးဟင်းရွက်ဒါမွေးမြူရေးပေါ့နော်အဲ့ဒါတွေလောက်တာရှိတယ်ဒါပေမဲ့အခုကတော့အစုတစ်ဖြစ်ကတော့ဥစား security ပေါ့နော်လုံချိုရေးကမလုံချိုဘူးလေမလုံချိုဘူးဆိုတော့လည်းပြန်လို့လည်းအခုရွာမှာပြန်လဲအဆင်မပြေဘူးနေရအများသဖြင့်ကပါဖြစ်လို့ဆိုတော့သူကအခုလက်နဲ့ကြည့်နေနေ့တိုင်းလက်နဲ့ကြည့်ဟိုပြည့်တယ်ဆိုတော့တချို့ရွာတွေကသူကဥစားခဏလေးပြန်ကြည့်တာပြန်ပြီးတော့ပြန်ကြည့်တာရှိတယ်ဒါပေမဲ့တော့မှာပဲဆက်ပြီးတော့ရှိနေတော့ပဲပေါ့နော်အဲ့ဒါတော့ဥစားခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ဒီဌာနေတိုင်းရင်းသားများအနေနဲ့ဒီအခုလိုတောင်ရမလုပ်ဖို့မွေးမြူရင်မလုပ်ဖို့ဆိုရင်သူတို့အတွက်အစားတို့ပေါ့နော်အစားတို့အသက်မွေးဝမ်းကြောင်းအလုတ်အကန်ရောဖြစ်နိုင်ပါသလားရှင်သူတို့ကဒီလိုလွယ်လွယ်ကူကူနဲ့အလုတ်အကန်ပြောင်းနိုင်တဲ့အနေအထားမျိုးရှိပါသလားရှင
်အခုကဒီနိုင်ငံရေးတည်ငြိမ်မှုရှိလို့ရှိရတော့သူတို့အတွက်တော့အခက်အခဲမရှိဘူး။ဥစားဒီအစိုးရရဲ့ဟိုထောက်ပံ့မှုမရတော့မှသူတို့ဟာနဲ့သူတို့หนีလို့ရတယ်လေ။ဆိုတော့အခုကဟိုပြဿနာကတည်ငြိမ်မှုရယ်ပြီးတော့ဒီလုံခြုံရေးပေါ့နော်။အခြားတစ်ခုခုပြန်စာထိုးဖို့ကတော့မလွယ်ဘူးပေါ့နော်။အခုကအရေးကြီးဆုံးကသူတို့ security ပေါ့နော် security ရယ်ပြီးတော့စစ်တပ်တွေကပြန်ပြီးတော့သူတို့နေရာနေထွက်ခွာပေးဖို့ရယ်ပြီးတော့သူတို့ရွာမှာပြန်หนีလို့ရလို့ရှိရောသူတို့အတွက်အဆင်ပြေဘာမှစာထိုးစရာဘာမလိုပေါ့နော်
ဟုတ်ကဲ့ဆိုတော့အခုလက်ရှိရောအဓိကပေါ့နော်ဘေဒေတာတွေကဌာနေဒေတာကန်တွေထွက်ပြေးနေရပါတယ်ရှင
်ဟိုတမဟာငါဆိုတာကဒီဖပိုးပြီးတော့ဟိုရွာအဲ့မှာရွာတွေအများကြီးရှိတယ်လေ
ဟို
ကမမောင်ကနေတခြားဖပိုးချီပေါ့ပြီးတော့ဒီဆက်လွေးဟိုတန်လင်းမြစ်ဟိုအထီးပေါ့
ဆိုတော့သူတို့ကအခုလောလောဆယ်ဒီအထောက်ပံ့ကိုပဲမှုခိုရတယ်ဘာအသက်မွေးဝမ်းကြောင်းအလုတ်အကင်မှမရှိဘူးဆိုတော့ဟိုအနေအထားမျိုးပေါ့နော်
ဟုတ်ကဲ့သူတို့ကတော့ရွာမှာတချို့ရပြန်လို့ရေရောသူတို့ဝက်တွေဟိုကျွဲတွေနွားတွေတော့ရှိတယ်ရှိတာပေါ့ဟိုဒါမဲ့တောင်ရတွေတော့တချို့ရတောင်ရလောက်တာရှိတယ်ဖက်ပြအိုအကေးလည်းနဲ့ကြည့်ကြလို့ရှိတော့တောင်ရတွေဟိုထားခဲ့ရတာရှိတယ်အချိန်နည်းနည်းကောင်းရတော့သူတို့ပြန်ကြည့်တာရှိတယ်အဲ့လိုမျိုးအချိန်တွေပေါ့ဟိုအရေလိုမျိုးရွာမှာဟိုနေပြီးတော့တောင်ရနေနေတိုင်းသွားဟိုလူမျိုးမဟုတ်တော့ပေါ့ di clear the baby you are there to a traumatized kid there ပြီးတော့အတန်တရားအရင်ဆိုတော့သူအရင်ကြောက်တယ်ဆိုတော့ပြန်အခုလဲအခုထိလဲ drone တွေနေ့တိုင်းလာပြီးတော့ဟို monitor လောက်တာပေါ့เนาะဆိုတော့သူကကြောက်တယ်အဲ့ဒါပြန်လို့ရှိရင်ဟိုအလူကြီးတွေပဲဟိုပြန်ပြီးတော့သူတို့ရွာတွေဟိုပြန်ကြည့်ပြီးတော့မဟုတ်ရှိတရက်တညညညပြအေးပြောကလေးတွေကအမျိုးသမီးကတော့မှဟိုသူတို့အိမ်လိုမျိုးဖြစ်တော့ပါတော့တော့မှလည်းသူတော့မှသူတို့ဟိုနေခဲ့တယ်ဟိုသူတို့အမျိုးသားတွေဟိုအဖေတွေကတော့ပြန်ပြီးတော့ရွာမှာပြန်ပြီးတော့ဟိုသရိစာတွေပြန်ကြည့်တာပြီးတော့တောင်ရတွေသွားပြီးတော့ကြည့်တာတွေရှိတယ်ပေါ့
ဆိုတော့အလုတ်ကတော့အရင်လောက်တော့အလုတ်လုတ်လို့မရတော့ဘူးဆက်တော့လုတ်နေသေးပဲပေါ့နော်သူတို့ရဲ့အသက်မွေးဝမ်းကြောင့်အလုတ်ကိုက်နေရ
ဟုတ်တယ်ဟုတ်တယ်တချို့တွေကတော့သူတို့ကတော့မှနေတဲ့အချိန်မှာဆိုလေတောင်ရနည်းနည်းအဲ့လိုမျိုးသူတို့နဲ့နေတဲ့နေရာမှာတောင်ရပြန်လို့အဲ့လိုမျိုးတော့ရှိတယ်ပေါ့ဟိုဒါပေမဲ့ဟိုရေရှည်တဲ့တော့ခက်ခဲဟိုဖြစ်မှာပေါ့
ဒီရိုးရာဒီအလုတ်အကိုင်အတံမွေးဝမ်းကြောင်းအလုတ်အကိုင်တွေမှာအမျိုးသမီးတွေပါဝင်မှုဘယ်လောက်ရှိပါသလဲရှင
်အာသူတို့ဟိုဟိုတောင်ပေါ်မှာဆိုတော့အကုန်လုံးသူဝဲပြီးတော့လောက်ကြတာပဲတံမွေးဝမ်းကြောင်းအကုန်လုံးတောင်ဝယူကြတာပဲအော်အမျိုးသမီးလည်းတောင်ရလောက်တာပဲယောက်ျားလည်းတောင်ရလောက်တာပဲဆိုတော့အဲ့မှာတော့ဟိုအမျိုးသမီးကတော့သူတစ်ခေတော့သူတို့ကတံပေါ်ကတော့ကြီးတာပေါ့ဒီကလေးတွေတစ်ခက်ရဲ့ပြီးတော့လည်းဒီအလုတ်ကိုင်ဟိုတက်မွေးဝါကြောင့်တစ်ခက်ရဲ့ပေါ့နော်ဟိုပုံပြီးတော့အလုတ်ရှုပ်တာပေါ့
မတ်တင်ကြီးထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်မကြခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရမှာပ
ါ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်သက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေဒါရိုက်တင်ဆက်နေပါတယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုကြရအောင်ပါ။ကိုဗစ်ရောဂါပျောက်ကင်းသူတွေအနေနဲ့ကျန်းမာရေးအပေါ်နောက်ဆက်တွဲဘလို့တက်ရောက်မှုတွေရှိနေပါသလဲပြန်လည်ကျန်းမာကြံ့ခိုင်လာဖို့ဘာတွေလုပ်တင်တယ်လဲဆိုတာကိုမက်ဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါရရှင
်ကိုဗစ်ရောဂါဖြစ်ပြီးနေပြန်ကောင်းလာသူတွေအနေနဲ့ယောဂပြင်းထန်ခဲ့တဲ့အခြေအနေပေါ်မူတည်လို့အရင်အခြေအနေရောက်အောင်လို့အနည်းဆုံးတစ်လကနေ6လအထိအချိန်ကြာနိုင်တယ်လို့ဗြိတိန်နိုင်ငံကအထွေထွေယောဂကုဆရာဝန်ကြီးဒေါက်တာဆန်ဒါလှိုင်းကပြောပါရယ်။ကိုဗစ်ယောဂဖြစ်ခဲ့ဘူးသူတွေအနေနဲ့အသက်ရှူလေ့ကျင့်တာအပါအဝင်ပြန်လည်ကျန်းမာထူထောင်လာအောင်လုပ်ဖို့အတွက်သူကအကြံပြုပါရယ်။နေပြန်ကောင်းလာပြီမဲ့နောက်ဆက်တွဲဖြစ်နိုင်တဲ့ကျန်းမာရေးထိခိုက်မှုတွေကိုဒေါက်တာဆန်ဒါလှိုင်းကအခုလိုရှင်းပြပါရယ်။
ကိုဗစ်ဖြစ်ပြီးကျန်းတလားလောက်မှဖြစ်နိုင်တာရှိတယ်။နောက်3လအတွင်းလောက်မှဖြစ်နိုင်တာရှိတယ်။နောက်ပိုင်းကြတော့ဟိုပို့ပြီးတော့ဒီကကြာကြာနေရင်ဖြစ်နိုင်တာရှိတယ်ပေါ့။ပထမတလားလောက်အတွင်းမှာတော့လူနာကတော်တော်လေးနှုံးနေမယ်အားမရှိဘူးဖြစ်မယ်။ Now be all Covid ne apyan tai khe ya de twa chang asauk ka taraw le pin man ni yo ko wa amo ma khan nai de lu phit me atat shu jat da ri ba ri phit me တချို့လူနာတွေဆိုလို့ရှိရင်လည်းအောက်ဆီဂျင်လိုလွယ်နဲ့ဖြတ်လို့မရဘူးပေါ့နော်။နောက်ပြီးတော့ကိုဗစ်ရဲ့နောက်ပိုင်းမှာဖြစ်တတ်တာလေးတွေရှိတာကနှလုံးရဲ့အမေပါလေးတွေရောင်တတ်တယ်။နှလုံးကကြွက်သားလေးတွေရောင်တတ်တယ်။အဲ့လိုမျိုးတွေဖြစ်လို့ရှိရင်ရင်ပအောက်နိုင်တယ်။နောက်ပြီးတော့အဆုတ်ရဲ့အမေပါလေးတွေရောင်တာမျိုးရှိရင်ကြောအောက်နိုင်တယ်။တချို့လူနာတွေကြတော့လေကိုဗစ်ပြီးသွားပြီးတော့မှအားနယ်လို့ထပ်ပြီးတော့အဆုတ်မှာနောက်ထပ်ထပ်ပြီးတော့ယောဂပိုးဝင်တာမျိုးလေးတွေရှိနိုင်တယ်။တချို့လူနာတွေကြတော့လေဘာယောဂပိုးမှမရှိဘဲနဲ့ခန္ဓာကိုယ်ကနည်းနည်းပူပြီးတော့အပူချိန်နည်းနည်းလေးတက်နေတာမျိုးရှိရဲ၊ချွေးထွက်တာတွေရှိရဲ၊အိပ်မပျော်တာတွေရှိတယ်။ကြွက်သားတွေကနာတတ်တယ်၊အယိုးတွေဆက်ပြီးတော့နာတတ်တယ်။ဒါတွေအားလုံးကပထမတစ်လလောက်မှာတော့ကြံနေတုံးပဲပေါ့နော်။အဲ့ဒါတွေကြံနေတဲ့အတွက်ကြောင့်မို့လို့ကိုယ်ပြီးမပြောက်သေးဘူးလားလို့ထင်ပြီးတော့ကြောက်တတ်တဲ့လူတွေရှိရဲ။မပြောက်တာမဟုတ်ပါဘူးပြောက်တာကတော့ပြောက်သွားတယ်ဒါပေမဲ့ဒီကိုဗစ်နဲ့အသေးအကြေးတိုက်ခဲ့ရတဲ့အတွက်ကြောင့်မို့လို့ခန္ဓာကိုယ်ကကောင်းမှုပြန်ပြီးတော့အချိန်ယူရတာပေါ့နော်အဲ့ဒီဟာဒီအားလုံးက3လလောက်အတွင်းမှာတော့ပြန်ကောင်းသွားကြတာပါပဲမကောင်းသေးဘူးဆိုလို့ရှိရင်လည်းနည်းနည်းလေးဆက်ဆောင်လိုက်ရင်တော်တော်လေးကောင်းသွားတာပါပဲ
ဒီအခုကိုဗစ်ဖြစ်တယ်ဆိုလို့ရှိရင်ဒီကိုဗစ်ဖြစ်တဲ့လူနာအလုံးနီးပါးပေါ့လေသူတို့ကတော့အဆောက်ကိုထိခိုက်သွားကြတာပေါ့များသောအားဖြင့်ရတော့ဆိုကိုဗစ်ဘိုးကအချုပ်ကိုသွားတိုက်ခိုက်တာဟုတ်ဆိုတော့အဲ့တော့အဲ့ဒီအဆုတ်ကိုပြန်ပြီးတော့ပေါ့နော်အရင်တိုင်းပြန်ကောင်းလာအောင်အတွက်ကရောအရေးအကြီးဆုံးဘာလို့တည်နေလို့ဆရာမပြောချင်ပါလဲရှင
်ပြန်ကောင်းလာအောင်ကဒီမှာအဆုတ်ကိုပြန်လဲထူထောင်နေဆိုတော့ပြန်လဲထူထောင်နေစေခန်းကြီးလောက်ထားတာပေါ့နော်အဲ့ဒီစေခန်းကြီးကလည်းထူးထူးခြားခြားတော့မဟုတ်ပါဘူးသူ့မှာအပိုင်းလေးပိုင်းပါတယ်အဆုတ်ကဖြစ်တာအတွက်ကြောင့်မလို့အဓိကပထမအဆုတ်ကအသက်ရှူလေးခြင်းငန်းပေါ့ဒါပေမဲ့အသက်ရှူလေးခြင်းငန်းဆိုတာကကိုယ်ကအသက်ကိုယူခြင်းတိုင်းယူနေတိုင်းအဆုတ်ကနောက်ကလိုက်နေတာမဟုတ်ဘူးအသက်ယူဖို့ဆိုတာကအသက်ယူရဲ့ကြွက်သားတွေလိုတယ်နောက်ပြီးတော့ကိုယ့်ရဲ့ရင်ဘတ်မှာရှိတဲ့ဒီရင်ဘတ်ကြီးတစ်ခုလုံးကရင်ဘတ်အုံကြီးတစ်ခုလုံးကကြွားလိုက်ကြလိုက်နဲ့လုပ်ပြရတယ်အဲ့တော့ကိုအယိုးတွေလည်းတတ်မှာဖို့လိုတယ်ကြွက်သားတွေလည်းတတ်မှာဖို့လိုတယ်ဒီအတွက်ကြောင့်မလို့အစာကောင်းအောင်စားဖို့လိုတယ်နောက်ပြီးတော့အသက်ကိုယူတာကိုလေ့ကျင့်မှုအတွက်ကြတော့ physiotherapy ဆိုတာရှိရပါတော့သူတို့က respiratory physio လို့ခေါ်တယ်အသက်ယူတာကိုလုပ်ပြီးတဲ့ physio ပေါ့သူတို့ကလည်းအဓိကကတော့လူနာကိုဘေးကနေပဲကြည့်နေပြီးတော့ကဲအသက်ကိုပြင်းပြင်းယူကြမယ်မမတ်ထိုင်ပြီးတော့ပြင်းပြင်းယူကြည့်လိုက်မယ်ဖြည်းဖြည်းလေးယူကြည့်မယ်ခဏအောင်တာနိုင်လာပြီးလို့ရှိရင်နောက်တကဖြည်းဖြည်းလေးပြန်ယူထုတ်ကြည့်မယ်အဲ့ဒါကိုပဲနည်းနည်းလေးပို့ပြီးတော့စိတ်ဝင်စားစရာပျော်စရာကောင်းအောင်အောင်ဆိုသူတို့ကအဲ့လိုမျိုးကိုလူနာတွေမှုတ်လို့ရတယ်ပြုံကလေးတွေရှိတယ်ဒါမှမဟုတ်လို့ရှိရင်လည်းဘူပေါင်းလိုအမျိုးနဲ့ကျင်းလို့ရတယ်အဲ့လိုမျိုးတစ်ဖြည်းဖြည်းချင်းတိုးတက်သွားတာပေါ့နောက်တစ်ခုကကြတော့ကိုဗစ်ဖြစ်ထားတဲ့လူနာကစိတ်တက်ကြတယ်အဲ့လိုစိတ်တက်ကြတာကိုမြင်တင်မြင်ဖို့အတွက်အကောင်းမြင်နိုင်ဖို့လက်ရှိအခြေအနေလေးကိုပျော်ရွှင်ခြင်းကလေးကြည့်နိုင်ဖို့တရားထိုင်တာတို့ယောဂတို့ဒါမျိုးတွေလုပ်ရအဖြစ်လဲစိတ်ကိုထူထောင်ပေးလို့ရတယ်
ကိုဗစ်ဖြစ်ခဲ့သူတွေအနေနဲ့ပြန်လဲကျန်းမာတန်ဆွမ်းလာအောင်လုပ်တဲ့အချက်၄ချက်ကိုလည်းသူကအခုလိုကြံပေးပါဗျ။
အဓိကကတော့ကိုဗစ်ဖြစ်ပြီးရဲ့လူတယောက်ကိုပြန်လဲထူထောင်တာမှာအနည်းဆုံးတော့၄ခုလိုပဲ။မတ်ဆာရီပြန်တက်လာအောင်လုပ်ရမယ်။အဲ့ဒီအတွက်ကလမ်းလျှောက်တာလောက်ကစားမယ်။ဒီချက်ပို့ပြီးတော့ရလာရင်ဖြည်းဖြည်းလေးပြည်တာမျိုးတွေလုပ်ကြည့်မယ်။မတ်ဆာရီပြန်တက်လာအောင်လုပ်မယ်။မတ်ဆာရီကောင်းလာရင်အသက်ရှူလို့ရတော့အသက်ရှူလေးခြင်းငန်းမျိုးကောင်းကောင်းပို့ပြီးတော့လုပ်နိုင်လာမယ်။အစာကောင်းကောင်းစားတော့ဒီမှာဆယ်ရီပူတိုးတက်လာမယ်။ကိုစိတ်ဓာတ်ကလည်းပူပြီးတော့ကောင်းလာတဲ့အခါကျတော့ကိုကဒီအဆုတ်ကိုပြန်လဲထူထောင်နေနေရမှာအာကျုံမှန်တက်ပူပြီးတော့ဖြစ်လာမယ်။အားလုံးပေါင်းလိုက်ရင်တော့အနည်းဆုံးတော့3လကနေ6လလောက်တွင်တော့ကြာမှာပေါ့တဖြည်းဖြည်းချင်းပြန်တိုးတက်လာတာ။ဘလောက်ကြီးကြာမှာလဲဆိုတာကဘလောက်ဆိုးခဲ့လဲဆိုတာပုံမှန်လည်းမူတည်မှာပေါ့။နည်းနည်းလေးပဲဖြစ်ထားတဲ့လူတစ်ယောက်က3လကနေ3လလောက်တွင်ကောင်းလာမယ်။စိတ်ယုံနေပါလိအကြာကြီးတက်ထားတဲ့လူတစ်ယောက်ကတော့6လလောက်ထိကြာနိုင်တယ်။နမိုနီးယားလောက်ဖြစ်တာလူမျိုးဆိုရင်6ပတ်လောက်တော့ကြာနိုင်နေအဲ့လိုမျိုးပေါ့နော
်ကိုဗစ်မဖြစ်ခင်အခြေအနေမျိုးပြန်ရောက်အောင်အတွက်ကျန်းမာရေးလေ့ကျင့်ကမှန်မှန်လို့အာဟာရညီညွတ်တဲ့အစာစားအေးရဝအောင်အိပ်ဖို့သာလိုပါတယ်တဲ့
ဖြည်းဖြည်းချင်းကိုကိုကိုအရင်လိုမျိုးအမောခံနိုင်အောင်အရင်လိုမျိုးလမ်းလျှောက်တာလေးလောက်ကစပြီးတော့ကိုယ့်ရဲ့ကြွက်သားလေးတွေပြန်တန်းဆွမ်းလာအောင်လုပ်မယ်အသက်ကိုအရင်လိုပြန်ယူနိုင်လာအောင်အသက်ရှူလေ့ကျင့်ကနေလုပ်မယ်အသက်ရှူလေးခြင်းငန်းဆိုတာလည်းအရင်စမ်းစမ်းကြည်ကြည်လေးမဟုတ်ပါဘူးလေကောင်းကောင်းရတဲ့တနေရာမှာအသက်ကိုအားရပါရဖြည်းဖြည်းချင်းယူလိုက်မယ်ခဏလေးအသက်ကိုအောင့်ထားကြည့်မယ်နောက်ပြီးဖြည်းဖြည်းချင်းပြန်ယူကြည့်မယ်ဒါမျိုးကိုပဲအချိန်လေးတိုးတိုးပြီးလုပ်သွားတာပေါ့ အစားကောင်းကောင်းစားဖို့လိုတယ်အစားကောင်းကောင်းဆိုတဲ့နေရာမှာအရွက်ရယ်အသီးရယ်အသားရယ်ဒါမျိုးတွေကိုမြတ်မြတ်တတစားဖို့လိုတယ်ရေကောင်းကောင်းတောက်ဖို့လိုတယ်ပြီးတော့ဘာတွေထူးခြားပြီးလုပ်ရမလဲဆိုရင်ဘာမှထူးထူးခြားခြားလုပ်စရာလိုတာမဟုတ်ပါဘူးအစားကိုမှန်မှန်စားမယ်အာဟာရနဲ့ညီညွတ်အောင်အုပ်စုတွေအားလုံးပါအောင်စားမယ်အားစေးတွေတောက်ဖို့လိုလားဆိုလို့ရှိရင်အားစေးထူးထူးဆန်းဆန်းနေတော့ဆရာမလိုပါဘူးငကူရတဲ့အားစေးတစ်ခုတောက်နေရလူဆိုလည်းတောက်လိုက်လို့ရတယ်ဒါမှမဟုတ်လို့ကိုတစ်ခုတောက်ချင်တယ်ဆိုလည်းတစ်ခုတောက်လိုက်လို့ရတယ်ဘာမှမတောက်ပဲလေအစာအုပ်မြတ်အောင်စားရရတယ်အရေးဝအောင်အရာမယ်အဓိကတော့ဒါမျိုးတွေပါပဲ
ကိုဗစ်ဖြစ်ခဲ့သူတချို့မှာနှလုံးအမေးပါရောင်တာအဆုတ်အမေးပါရောင်တာမျိုးဖြစ်တတ်ပါတယ်အဲ့လိုသူတွေအနေနဲ့ဆရာဝန်နဲ့တိုင်ပင်ပြီးမှဆေးတောက်တင်တာကိုလည်းဒေါက်တာဆန္ဒလိုင်းကတတိပေးပါတယ်
ယောဂပိကစားမှာအဆုတ်ကမကောင်းသေးတာရှိနိုင်တယ်ကြောက်ကကမကောင်းသေးတာရှိနိုင်တယ်အဲတော့ဆရာဝန်နဲ့တော့တိုင်ပင်မှာနောက်တစ်ခုကဒီကိုဗစ်ဖြစ်ထားပြီးတဲ့လူတွေမှာသွေးခဲတွေပါပြီးအဆုတ်မှာပိတ်တတ်တာမျိုးလည်းရှိတတ်တယ်ဒါမျိုးတွေကိုလည်းအရင်ကြီးတွေးကြောက်နေဖို့တော့မဟုတ်ပါဘူးဒါပေမဲ့ဒါမျိုးလေးဖြစ်နိုင်တယ်ဆိုတာလေးတော့စိတ်ထဲမှာရှိထားတင်တာပေါ့အရင်ဘက်ကလည်းအောင်းနေအသက်ရှူကလည်းကြက်တယ်အောက်ဆီဂျင်ပြန်လိုလာတယ်ဒါမျိုးဆိုရင်တော့ကိုဘသာကိုချိတ်ကူမလို့ပဲနေဆရာဝန်တွေရောက်ကူမလို့ကြည့်ပါပေါ့နော်
ဗြိတိန်နိုင်ငံကအထွေထွေယောဂကုဆရာဝန်ကြီးဒေါက်တာဆန္ဒလှိုင်ဖြစ်ပါတယ်။ကိုဗစ်ဖြစ်ဖူးသူတွေအနေနဲ့လွယ်လွယ်အိတ်မပြောတာမျိုးဖြစ်တတ်တာကြောင့်အိတ်ခါနီးမှာ TV ကြည့်တာ၊ဖုန်းစကရင်ကြည့်တာမျိုးတွေကိုရှောင်ပြီးတော့အိတ်ပျော်အောင်ကြိုးစားအိတ်ပါလို့သူကတိုက်တွန်းပါတယ်ရှင်။ကျွန်မဆွေမြန်ပါမှာ
။မဆွေမြန်မအပတ်စဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်။အင်္ဂါနေ့နည်းနည်းခင်းVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကိုမနေ့၈နိုင်ကနေ၉နိုင်ထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ် VOA မြန်မာပိုင်းကတင်ဆက်နေတဲ့ရေဒီယိုနဲ့ဒီရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီတွေနားဆင်ကြည့်ရှုနိုင်ကြပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေနှစ်ပေါင်း20ကြာရှိနေမှုကပြီးဆုံးသွားပြီဖြစ်ပါတယ်။အောက်တိုဘာ31ရက်နေ့မှာကာဘူးနိုင်ငံတကာလေဆိပ်ကနေနောက်ဆုံးအမေရိကန်လေယာဉ်တွေထွက်ခွာသွားပြီလို့တာလီဘန်အကြီးတန်းအရာရှိဂျီတူးက VOA ကိုပြောပါတယ်။အမေရိကန်စစ်တပ်သမိုင်းမှာအကြီးမားဆုံးလေကြောင်းနဲ့ကဲထုတ်တဲ့လုပ်ငန်းဖြစ်သတ်မှတ်တဲ့အာဖဂန်ကလူတွေကဲထုတ်မှုကအဆုံးသတ်သွားပြီဖြစ်ပေမဲ့ကာဘူးကအမေရိကန်တွေနဲ့တာလီဘန်ရန်ကြောက်တဲ့အာဖဂန်တွေကိုကဲထုတ်ရေးအတွက်ဆက်ပြီးတော့အကူအညီပေးမယ်လို့သမရအင်ဗျူကရောပန်တဂန်စစ်ဌာနချုပ်ကပါကတိပေးပြောကြပါတယ်။ကာဘူးလေဆိပ်ကိုအာဖဂန်ခြေစိုက်IS စစ်သွေးကြအဖွဲ့တွေကရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာဖြစ်ပြီးအာဖဂန်ကနေအမေရိကန်တပ်တွေနောက်ဆုံးထွက်ခွာတဲ့အချိန်ဟာအန်ဒီယာတိတ်ကြီးတယ်လို့သမရအင်ဗျူကရောပန်တဂန်ကပါပြောပါတယ်။အာဖဂန်နစ္စတန်ကိုတာလီဘန်တွေသိမ်းပိုက်ပြီးတဲ့နောက်တနင်္လာနေ့ကပထမဆုံးအချိန်ဖြစ်နေအာဖဂန်မှာအဓိကလိုအပ်တဲ့ဆေးဝါးနဲ့ကျန်းမာရေးအထောက်ပံ့ပစ္စည်းတွေကိုပေးပို့နိုင်ခဲ့တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒီအထောက်ပံ့ပစ္စည်းတွေကိုပါကစ္စတန်ကလေယာဉ်တွေနဲ့ကူညီတည်ဆောင်ပေးခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကဟာရီကိန်းမုန်တိုင်းအိုင်ဒါဟာအမေရိကန်တောင်ပိုင်းပြည်နယ်တချို့ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်လူတဦးသေဆုံးပြီးတော့အတော်များများပျက်စီးခဲ့ရပါတယ်။လူဝီဇီယားနားနဲ့မစ္စစ်ပီပြည်နယ်ကပြည်သူတွေမုန်တိုင်းတံကိုတွန်းလာနိုင်စွမ်းရှိကြောင်းနဲ့မုန်တိုင်းတံခံရမှုကလည်းပြန်လည်ကောင်းမွန်လာတဲ့အထိဒီမက္ဆီကိုပင်လယ်ကွေ့ကပြည်သူတွေနဲ့တူရပ်တည်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။တနင်္လာနေ့ကလေပြင်းတိုက်ခတ်မိုးတီးထန်စွာရွာသွန်းတဲ့အတွက်ရေကြီးရေလျှံမှုတွေဖြစ်ပြီးလက်ဆင့်မီးတွေလည်းပြတ်တောက်သွားခဲ့ပါတယ်။တပင်ချိုးကြတဲ့အတွက်လူတဦးသေဆုံးခဲ့ရတာပါ။ရှာဖွေကယ်ဆယ်လုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်ဆဲဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်အစ်အစ်မဲလ်ဆာဘရီယာကုပ်ဟာကိုရိုနာဗိုင်းရပ်စ်ပိုးရှိသူနဲ့ထိတွေ့မှုရှိခဲ့တဲ့အတွက်တီးခြားခွဲပြီးနေရတဲ့အတွက်သူ့ရဲ့ကက်ဘိနက်ဝန်ကြီးများတန်းသက်စာကျင်းပပွဲကိုကိုယ်တိုင်မတက်ရောက်နိုင်ဘူးလို့ဝန်ကြီးချုပ်ယုံကပြောပါတယ်။အရင်အစိုးရနှုတ်ထွက်ခဲ့တဲ့နောက်သတင်းနှစ်ပတ်ကြာမှာအစိုးရအသစ်အဖွဲ့ကနန်းတော်မှာဘင်းရှင်မောက်ကျန်းသစ္စာကျင်းပခဲ့တာဖြစ်ပြီးတော့ဝန်ကြီးချုပ်ကတော့မပါခဲ့ပါဘူ
းဒေါက်ခင်မျိုးသက်ကသတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါအင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာဆက်လက်တင်ဆက်မှာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါ
အင်ဂျင်နီယာတွေကတော့ဂျီမီကုတ်နဲ့ကယ်ဗင်ဖောင်လာတို့ဖြစ်ပါတယ်ရှင်။ကျမကအင်ဂျင်နိုင်မှာ VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။This program.